Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာဒေါက်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်က2019ခုနှစ်ဒီဇင်ဘာလ28ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်ကို American ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ92.3 40 49တို့ပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူကြီးညာပေးမှာပါကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်လာစေဖို့အတွက်တန်တမာရင်းနဲ့ဆက်ပြီးအပြေရှားသွားမယ်လို့အမေရိကန်နဲ့ရုရှားနိုင်ငံကြီးဝန်ကြီးမှုကသဘောတူလိုက်ပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မှာပောက်ကွဲမှုကြောင့်လူ10ဦးဒဏ်ရာရသွားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံကိုပထမအတောက်ပြန်ပြီးပို့မယ်ဆင်းမှာဒုက္ခတွေကတသိန်းလောက်ပါပါတယ်ဒီလိုထူကြတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းလွှာတွေတွေမှာဆိုရင်တော့
No, they might my kind of so just very disappointed that they were not released today. They never should have been arrested. They're a professional journalist doing their job and that's not
မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ရိုက်တာသတင်းဌာနရဲ့မြန်မာသတင်းတော်နှစ်ဦးကိုဆက်ပြီးတော့ထိန်းသိမ်းထားဖို့ယမန်နှစ်ပတ်ထပ်တိုးယူလိုက်တဲ့အပေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးဖြစ်တဲ့CPG ကနေတော့ဝေဖန်တုံ့ပြန်လိုက်တာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်ရခိုင်ပြည်နယ်အတွင်းမွတ်စလင်အများစုနေထိုင်တဲ့ရပ်ကွက်တွေမှာတပ်ဆိုင်ရာကအိမ်အောင်စုစီးနေကောက်ယူနေတဲ့အခြေအနေစပိန်နိုင်ငံကတ်တလန်ဒေတာရဲ့ရေးကောက်ပွဲမှာခွဲထွက်ရေးပါတီအနိုင်ရခဲ့ပေမဲ့ခွဲထွက်ခွင့်ကိုဘဟုအစိုးရကဟန်တားနိုင်တယ်ဆိုပြီးတော့လက်ရှိအာဏာရပါတီကပြောကြားလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်မြန်မာအရေးအနှစ်ချုပ်သုံးသက်ချက်ပါဝင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးသက်နဲ့ကိုဇော်ဝင်းလှိုင်တို့ကကြီးညာပေးကြပါလိမ့်မယ
်။ကိုရီးယားကျွမ်းဆွယ်ဒေသမှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်လာရေးအတွက်တန်တမာနည်းနဲ့ဆက်ပြီးအပြေရှားသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့သဘောတူညီခဲ့ကြကြောင်းအမေရိကန်နိုင်ငံခြားရေးဌာနကဗိုလ်တပူးနေမှာပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုအင်္ဂါနေ့ကဝန်ကြီးနှစ်ဦးတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပြီးမြောက်ကိုရီးယားကနျူကလ িয়ার အင်အားကြီးနိုင်ငံတစ်နိုင်ငံနဲ့အမေရိကန်ကရောရုရှားကပါလက်ခံမှာမဟုတ်ကြောင်းအလေးထားပြောကြားခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနထုတ်ပြန်တဲ့အကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီမတိုင်ခင်တည်းကတော့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov ကအမေရိကန်ရဲ့ပြင်းထန်တဲ့ပြောကြားချက်တွေဟာကိုရီးယားကျွမ်းဆွယ်အတွက်တင်းမာမှုတွေကိုတိုးလာစေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကိုပြောကြားခဲ့တာဖြစ်ပြီးဒီလိုအမေရိကန်ရဲ့ပြောကြားချက်တွေဟာလက်ခံနိုင်စရာမရှိဘူးလို့ဆိုပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ဘဏ္ဍာရေးဌာနကမြောက်ကိုရီးယားရဲ့ပက်ထင်းတက်ဒုံးကျည်စီမံကိန်းတွေမှာပါဝင်ပတ်သက်မှုနဲ့မြောက်ကိုရီးယားအရာရှိကြီးနှုတ်ကိုပြစ်ဒဏ်ခတ်အရေးယူကြောင်းကြေညာခဲ့တာပါ။မြောက်ကိုရီးယားအနေနဲ့တရားဝင်ငွေမစုဆောင်းနိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်ပြင်းထန်တဲ့ဒဏ်ခတ်မှုတစ်တွေချမှတ်ဖို့တောက်ကြနဲ့တခဲနဲ့အတီးပြုတ်ခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ကအခုလိုအရေးယူခဲ့တာဖြစ်ပါတယ်။
ရုရှားနိုင်ငံ Saint Petersburg မြို့ကစူပါမားကတ်အတွင်းမှာလက်လုပ်ပုံတစ်လုံးပောက်ကွဲသွားတဲ့အတွက်လူ10ဦးဒဏ်ရာရသွားပြီးဆေးရုံကိုပို့လိုက်ရတယ်လို့အာနာဘန်နီကပေါ်ထူးနေမှာပြောပါတယ်။စတိုးဆိုင်အတွင်းမှာအမည်မသိအရာတစ်ခုပောက်ကွဲသွားတယ်လို့အစောပိုင်းစုံစမ်းမှုတွေအရသိရကြောင်းစုံစမ်းရေးကော်မတီပြောခွင့်ရအမျိုးသမီး Svetlana Petrenko ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်လုပ်ပောက်ကွဲရေးပစ္စည်းကြောင့်အခုလိုပောက်ကွဲရခြင်းဖြစ်ကြောင်းအဲ့ဒီပောက်ကွဲမှုအရှင်ဟာ TNT 200 gram နဲ့ညီမျှတဲ့အသက်အန္တရာယ်ထိခိုက်စေနိုင်တဲ့အပိုင်းအစတွေပါဝင်ကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်။အသက်သေရန်ကြံစည်မှုနဲ့ရာဇဝမှုအဖြစ်အမှုဖွင့်စစ်ဆေးနေကြောင်းစုံစမ်းရေးစစ်ဆေးရေးမှုတွေကပြောပါတယ်။ဒဏ်ရာသူ10ဦးစလုံးဟာအသက်အန္တရာယ်ဆုံးရတဲ့အနေအထားမှာမရှိဘူးလို့ကျန်းမာရေးအရာရှိတွေကလည်းပြောပါတယ်။ဘာကြောင့်အခုလိုပောက်ကွဲမှုပြုလုပ်တယ်ဆိုတာတော့မသိရသေးပါဘူး။
ယူကရိန်းအာဏာပိုင်တွေနဲ့ရုရှားပံ့ပိုးပေးနေတဲ့ခွဲထွက်ရေးအဖွဲ့တွေကြားအကျဉ်းသားလဲလှယ်ရေးကိုဗိုလ်တပူးနေကယူကရိန်းနိုင်ငံအရှေ့ပိုင်းမှာပြုတ်လုပါတယ်။ဒါဟာ2014မှာရုရှားလိုလာတဲ့သူတွေရဲ့ပုံကန်တော်လှန်မှုဖြစ်ပွားခဲ့ခြင်းကဆက်လို့ပထမဆုံးအကျဉ်းသားလဲလှယ်မှုလုပ်တာပါ။နှစ်ဖက်သဘောတူညီချက်အရယူကရိန်းအာဏာပိုင်တွေကဖမ်းဆီးထားသူ306ဦးကိုလွှဲပေးရမှာဖြစ်ပြီးခွဲထွက်ရေးသမားတွေဘက်ကအကျဉ်းသား84ကိုပြန်ပြီးပေးရမှာပါ။2014ဧပြီလရုရှားကခရိုင်းမီးယားဒေသကိုကျူးကျော်မသိမ်းပိုက်ခင်တလလောက်မှာယူကရိန်းအရှေ့ပိုင်းဒေသမှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါအပြစ်ခံရဆဲအချင်းချင်းပြစ်လုခဲ့တာကအကြမ်းဖက်မှုတွေရော့ကျစေဖို့အထောက်အကူဖြစ်ပေမဲ့တေဆုံးမှုတွေကဆက်ပြီးဖြစ်ပါတယ်ရုရှားပံ့ပိုးပေးနေတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတပ်တွေကြားတိုက်ခိုက်မှုတွေကြောင့်တေဆုံးရသူပေါင်းက1000ကျော်ပါတယ်2015မှာအပြစ်ခံရဆဲဖို့သဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပြီးအကြမ်းသားလဲလှယ်ဖို့တောင်းဆိုပါတယ်ဒါပေမဲ့တိုက်ပွဲအတွက်အသာစီးကြရေးအပေးယူလို့ရမှာအသုံးချဖို့နှစ်ဖက်စလုံးကနေလူပေါင်းဒါဇင်နဲ့ချီပြီးဖမ်းဆီးထားကြမယ်လို့တန်လျက်ရှိပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ Russia Orthodox Church အကြီးအကဲရဲ့ဂျာဝင်ဆစ်ဆက်ပေးမှုနဲ့ယူကရိန်းအစိုးရနဲ့ခွဲထွက်ရေးခေါင်းဆောင်တွေကြားအကျဉ်းသားလဲလှယ်ရေးသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဟောင်းဘာရက်အိုဘားမားနဲ့ဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့ဟယ်လာရီကလင်တန်နဲ့နှုတ်ဟာအမေရိကန်လူမျိုးတွေအကြားလေးစားအထင်ကြီးခံရဆုံးပုံကိုယ်တွေဖြစ်တယ်လို့အသစ်ကောက်ယူခဲ့တဲ့ Gallup စစ်တမ်းမှာဖော်ပြထားပါတယ်။စစ်တမ်းအရအိုဘားမားနဲ့ကလင်တန်နဲ့နှုတ်ဟာလွန်ခဲ့တဲ့စနစ်တာကာလတစ်လျှောက်လုံးလေးစားအထင်ကြီးခံကြရတဲ့အတိုင်းဆက်လက်တည်ရှိနေတာလို့ဆိုပါတယ်။ဒါပေမဲ့အရင်ကကြောက်ယူခဲ့တဲ့နှစ်စဉ်စစ်တမ်းတွေနဲ့ဆိုင်ရင်လေးစားခံရမှုနှုန်းကတော့ကျဆင်းလာတယ်လို့ဆိုပါတယ်။ဥပမာဟာကမ္ဘာအလေးစားတိုက်ဆုံပုဂ္ဂိုလ်ဖြစ်ကြောင်းစစ်တမ်းမှာဖြစ်ဆိုသူ18ရာခိုင်နှုန်းကထွက်ဆိုခဲ့ကြပြီးလက်ရှိသမ္မတဒေါ်နယ်ထရမ့်ကတော့14ရာခိုင်နှုန်းနဲ့ဒုတိယနေရာမှာလိုက်တယ်လို့ဆိုပါတယ်။ဒုတိယနိုင်ငံသားရေးဝန်ဒီခါမှာခင်ဗျာနိုင်ငံသားရေးဝန်ကြီးအဖြစ်ပါတာဝန်ထမ်းဆောင်ခဲ့တဲ့ကလင်တန်ကတော့ထောက်ခံမှု9ရာခိုင်နှုန်းနဲ့သမ္မတကရော်ဟောင်းမစ္စဥပမာရတာပြီးတော့900ခိုင်နှုန်းထောက်ခံမှုရရှိခဲ့တယ်လို့ဆိုပါတယ်။ဒါဟာကလင်တန်အနေနဲ့အမေရိကန်လူထုရဲ့လေးစားအထင်ကြီးခံရဆုံးပုဂ္ဂိုလ်အဖြစ်16နှစ်ဇက်တိုက်ရွေးခံရတာလည်းဖြစ်ပါတယ်။သမ္မတဟောင်းဥပမာကတော့10နှစ်ဇက်တိုက်လေးစားအထင်ကြီးခံရဆုံးပုဂ္ဂိုလ်အဖြစ်ရွေးချယ်ခံရတာကြောင့်12ကြိမ်ဇက်တိုက်ရွေးချယ်ခံရတဲ့သမ္မတဟောင်းဒရိုက်အိုက်ဇင်ဟောင်းဝါနဲ့ရှင်လိုက်ရင်ဒုတိယအများဆုံးရွေးချယ်ခံရသူလည်းဖြစ်ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
UAE American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Bangladesh နိုင်ငံခြားရေးအတွင်းဝင် M. Shahidu Haq ဟာ Rohingya တွေရဲ့ပြန်ပို့ရေးကိစ္စကိုလာမယ့်ဇန်နဝါရီနေ့ Rohingya အရေးဆိုင်ရာ NDF အမျိုးသားတပ်ဖွဲ့18ကြိမ်မြောက်ဆွေးနွေးပွဲမှာအသေးစိတ်ဆွေးနွေးဖို့ရှိပြီးပထမဆုံးပြန်ပို့မယ့်အတုတ်တွေပြည့်စုံထားတဲ့စင်ဟာလူသိန်းရှိမယ်လို့ Bangladesh ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်8သိန်းခွဲကိုရီးအချက်လက်တွေနဲ့တကွအမိစင်းကိုပြည့်စုံထားပြီးဖြစ်ပြီးအဲ့ဒီထက်ကလူ3သိန်းစင်းကိုပထမအတုတ်အနေနဲ့ပေးရမှာဖြစ်ကြောင်း Bangladesh အရာရှိပြောကြားချက်ကိုကိုကဖော်ပြပါတယ်။မြန်မာဘက်ကစစ်ဆေးပြီးစီရင်ပြန်ပြီးပို့ပေးနောက်တတုတ်စင်းကိုပေးရမယ်လို့လည်းပြောပါတယ်။နိုဝင်ဘာ23ရက်နေ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကြားဒုက္ခသည်ပြန်ပို့ရေးဆိုင်ရာသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်က2019နောက်ပိုင်းဝင်လာသူတွေကိုသာတည်ဝင်ပြန်ပို့ရေးအတွက်လက်ခံမှာဖြစ်တယ်လို့ဆိုပါတယ်။ပြန်လည်လက်ခံရေးလုပ်ငန်းစဉ်အတွက်ဆင့်ဆင့်လှုပ်ဆောင်အောင်မှာပါ။ပြန်လည်လက်ခံမဲ့နေကြာဒေတာနေရာပြန်လာတဲ့ဒုက္ခသည်တွေထားမဲ့စခန်းနဲ့မြန်မာနိုင်ငံနဲ့ပြန်လာရင်ဘယ်မှာနေမယ်ဆိုတာကအစအသေးစိတ်ကိုစီစဉ်ရအောင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ဒုက္ခသည်တွေမတိုင်ခင်ဘင်္ဂလားဒေ့ရှ်ဘက်မှာရောက်နေတဲ့ရွှေ့ပြောင်းဒုက္ခသည်က3သိန်းလောက်ရှိပါတယ်။
ဒီနိုင်ငံကလက်နက်ကန်ရဲတပ်ဖွဲ့ကိုကွန်မြူနတီပါတီရဲ့လက်နက်ကန်တပ်ဖွဲ့ကမကြခင်မှာပြောင်းလဲထိန်းချုပ်တော်မှာဖြစ်ကြောင်းဒီနိုင်ငံကလာတဲ့သတင်းတွေမှာပို့ထူးနေကဖော်ပြထားပါတယ်။ဒါဟာအာဏာအလုံးကိုဘ ਹੁ အစိုးရကချုပ်ကင်မယ်ဆိုတဲ့အရေးလက္ခဏာလည်းဖြစ်ပါတယ်။ပြည်တွင်းလူညုံရေးကိစ္စတွေကိုတာဝန်ယူရတဲ့ဒီရဲတပ်ဖွဲ့ဟာဒီနိုင်ငံရဲ့စစ်တင်နာပတိချုပ်ဖြစ်တဲ့သမရရှိချင်းဖြင့်ရဲ့ထိန်းချုပ်မှုအောက်ကိုပို့လိုက်တာဖြစ်ပါတယ်။အင်အား6,600ရှိတဲ့အဲ့ဒီတပ်ဖွဲ့ဟာနေဆက်လုံခြုံရေးအကြမ်းဖက်မှုတပ်ဖြည့်ရေးမိသားဌာနပြည်တွင်းတည်ငြိမ်အေးချမ်းမှုရှိရေးစတဲ့လုပ်ငန်းတွေကိုကင်တွဲရတာပါလက်ရှိမှာတော့ဒီရဲတပ်ဖွဲ့ကိုအစိုးရအဖွဲ့လက်အောက်ခံနိုင်ငံတော်ကောင်စီနဲ့ပါတီရဲ့ဗဟိုစစ်ကော်မရှင်တို့ကပူးတွဲအုပ်ချုပ်နေတာဖြစ်ပါတယ်တရုတ်နိုင်ငံကလက်နက်ကန်ရဲတပ်ဖွဲ့တွေဟာတခြားတိုင်းပြည်အများစုလိုနိုင်ငံတော်အစိုးရကထိန်းချုပ်တာမျိုးမဟုတ်ဘဲအနာရနိုင်ငံရေးပါတီဖြစ်တဲ့ CCP တရုတ်ကွန်မြူနစ်ပါတီကထိန်းချုပ်တာပါ2018ခုနှစ်ဇန်နဝါရီလ1ရက်နေ့ကစလို့လက်နက်ကန်ရဲတပ်ဖွဲ့ဟာဗဟိုစစ်ကော်မရှင်ရဲ့ထိန်းချုပ်မှုအောက်ကိုပြောင်းရွှေ့ထားရှိမှာဖြစ်ကြောင်းပါတီဗဟိုကော်မတီရဲ့ကြေညာချက်ကိုကိုးကားပြီးဆင်ဟွာသတင်းမှာပို့ထူးနေကဖော်ပြထားပါတယ
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္တနာအိုကမာရာဝီမြို့ကိုအယစစ်တွေးကြောအဖွဲ့ကိုလိုလားတဲ့စစ်တွေးကြောတွေဝင်ရောက်စီးနင်းခဲ့တဲ့အတွက်သမ္မတရိုဒရီဂိုဒူတာတေကအဲ့ဒီဒေတာအတွက်မာရှယ်လောစစ်အုပ်ချုပ်ရေးအမိန့်9လအတွက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီစစ်အုပ်ချုပ်ရေးဥပဒေတည်ထောင်ဟာအောက်တိုဘာမှာတရားဝင်ကုံဆုံးအောင်မှာဖြစ်တယ်လို့အကြမ်းဖက်မှုမှာခေါင်းဆောင်တဲ့သူ2ဦးလုံးနဲ့အသေးရမိပါတယ်။ဒါပေမဲ့အဲ့ဒီဒေတာမှာကွန်မြူနစ်တပုံတွေနဲ့တခြားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေဆဲဖြစ်တဲ့အပြင်အကြမ်းဖက်သမားတွေရဲ့လူသစ်စုဆောင်းမှုတွေရှိနေတာပါ။ဒါကြောင့်ဖိလစ်ပိုင်စစ်တပ်နဲ့ရဲတပ်ဖွဲ့ပန်ကြားချက်နဲ့စစ်အုပ်ချုပ်ရေးတည်ထောင်ကိုနောက်ထပ်တစ်နှစ်ထပ်ပြီးတိုးဖို့အတွက်သမ္မတကလွှတ်တော်ကိုပန်ကြားခဲ့တာမို့2018ဒီဇင်ဘာလကုန်ထိတက်တန်းကိုတိုးလိုက်ပါတယ်နိုင်ငံတွင်းမူရစေဝါတိုက်ဖြည့်လှုပ်ဆောင်မှုတွေမှာလဲဖိလစ်ပိုင်ရဲတပ်ဖွဲ့ ထောက်လှမ်းရေးအကောက်ခွန်နဲ့ဖိလစ်ပိုင်မူရစေဝါတိုက်ဖြတ်ရေးအဖွဲ့တို့ကိုမူရစေဝါတရားမဝင်ရောင်းဝယ်သုံးဆွဲသူတွေကိုနှိမ်နှင်းမှုပေးထားတဲ့လုပ်ပိုင်ခွင့်တွေအောက်တိုဘာလထဲမှာပဲပြန်ပြီးရုပ်သိမ်းခဲ့ပါတယ်။ဒါပေမဲ့မူရစေဝါပြဿနာပြန်လည်ကြီးထွားလာမယ်မှာစိုးရိမ်တယ်လို့ပြောကြပြီးသမရကဒီဇင်ဘာလဆန်းမှာပဲလုပ်ပိုင်ခွင့်တွေကိုပြန်လည်ပြန်အနှံ့ခဲ့ပါတယ်။လက်နိုင်ကိုင်းအဖွဲ့တွေနဲ့ငင်းကြဲရေးဆွေးနွေးမှုတွေမှာတော့ကွန်မြူနတီပါတီဘက်ကမယိုးသားမှုတွေရှိတယ်လို့ပြောပြီးကွန်မြူနတီပါတီနဲ့ငင်းကြဲရေးဆွေးနွေးပွဲကိုရပ်ဆိုင်းပစ်ခဲ့တာပါ။သမရကဆွေးနွေးပွဲပြန်ဆက်မယ့်ရက်ကိုအခုထိအတိအကျမပြောသေးပါဘူ
းပြည်သူအစိုးရပေါ်အကြမ်းဖက်ရန်ကြံစီလှုပ်ဆောင်မှုနဲ့လူ15ဦးကိုထောင်ဒဏ်5နှစ်ကနေ16နှစ်အထိပြည်နိုင်ငံဟိုချီမင်းမြို့တရားရုံးကပုထုနှစ်မှာပြစ်ဒဏ်ချမှတ်လိုက်ပါတယ်အသက်25နှစ်အရွယ်ဒန်ဟိုသင်းဆိုသူကိုဟိုချီမင်းမြို့ကတန်ဆွန်နတ်နိုင်ငံတကာလေစစ်ကိုအပိလာ22ရက်နေ့ကတက်စီဘုံနဲ့ဖောက်ခွဲရန်ကြံစီမှုတိုင်းပြည်တောင်ပိုင်းဒွန်နန်းခရိုင်အတွင်းကပြန်ဟွားမြို့ကရဲစခန်းပိုင်ကိုလောင်ယုံတို့ခုကိုအပိလာ18ရက်နေ့အပိလာ10ရက်နေ့ကမိရှိုးဖြစ်စီမှုတို့နဲ့ထောင်ဒဏ်16နှစ်ပြစ်ဒဏ်စီရင်လိုက်ကြောင်းပြည်နယ်သတင်းမှာဖော်ပြထားပါတယ်အပိလာ10ရက်နေ့ကရဲစခန်းကိုလောင်ယုံမိရှိုးမှုကိုဥဆောင်ခဲ့သူအသက်32နှစ်အရွယ်ငွင်တုတ်ဆင်းဆိုသူကိုတော့ထောင်ဒဏ်10နှစ်ချမှတ်အပြစ်ပေးလိုက်ပါတယ်သူနဲ့တခြားအပေါင်းပါတွေအနေနဲ့အမေရိကန်ဒေါ်လာ5,300 နဲ့ညီမျှတဲ့ရော်ကြီးကိုလည်းရဲစခန်းကိုပေးဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။ကြံ73ဦးကိုတော့ပြည်သူအစိုးရကိုဆန့်ကျင်တဲ့အကြမ်းဖက်မှုတွေလှုပ်ဆောင်မှုနဲ့ထောင်ဒဏ်5နှစ်ကနေ14နှစ်အထိအသီးစီးချမှတ်လိုက်ပါတယ်။အခုအပြစ်ပေးခံရတဲ့တရားခဏ်တွေဟာပြည်ပအခြေစပ်အကြမ်းဖက်အဖွဲ့ဝင်တွေဖြစ်တဲ့တောင်မင်ခွန်းနဲ့ဖန်လီစာတို့2ဦးကအစိုးရကိုဆန့်ကျင်တဲ့အကြမ်းဖက်မှုတွေလှုပ်ဆောင်ဖို့လူမှုကွန်ရက်ကနေညွှန်ကြားခဲ့တဲ့အချိန်လှုပ်ဆောင်ခဲ့ကြတာလို့သူတို့အပေါ်ချမှတ်တဲ့စီရင်ချက်ထဲမှာဖော်ပြထားပါတယ်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုဇော်ဝင်းလှိုင်တို့အကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာရိုက်တာသတင်းဌာနကသတင်းတောက်နှစ်ဦးကိုပြန်လွှတ်မပေးဘဲနဲ့ဆက်လက်ထိန်းချုပ်ထားတဲ့အတွက်အလွန်စိတ်ပျက်မိတဲ့အကြောင်းနယူးယောက်ခြေစိုက် CPG သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်သတင်းတောက်တွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေသတင်းမီဒီယာတွေအပေါ်ချင်းချောက်မှုတွေဟာ NLD အရတားအစိုးရလက်ထက်မှာတိုးလာနေကြောင်းသတင်းမီဒီယာအဖွဲ့တွေနဲ့လူအခွင့်အရေးအဖွဲ့တွေကတုံ့တက်ကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မန့်အင်ဂျင်နိုင်ကအကြောင်းစုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
။လူငယ်တဲ့သတင်းနှစ်ပတ်ကထိမ့်သိမ်းခံထားရတဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုမနေ့ဗုဒ္ဓဘူးနေ့ကမင်္ဂလာတုံမြို့နယ်တရားရုံးမှာနှစ်ပတ်ရမန်ယူဖို့ပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။ဘာအပြစ်မှကျူးလွန်ထားခြင်းမရှိတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးရမယ့်အစားစက်ပြီးထိန်းချုပ်ထားတဲ့အပြင်ကြီးမားတဲ့ပြစ်ဒဏ်တွေကြာခံစေဖို့ပြင်ဆင်နေတဲ့ NLD အစိုးရရဲ့လှုပ်ရက်ကိုအလွန်စိတ်ပျက်မိကြောင်း CPJ ရဲ့အာရှအစီအစဉ်ဆိုင်ရာတာဝန်ခံ Steven Butler က VOE ကိုပြောပါတယ
်။ No, they might my colleagues were just very disappointed that they were not released today.
သူတို့ဒီနေ့လွှတ်မပေးလို့ကျွန်တော်တို့တိတ်ပြီးတော့စိတ်ပျက်ပါတယ်။သူတို့ကိုဖမ်းဆီးဖို့ကလုံးဝမလုပ်တင်တဲ့ကိစ္စပါ။သတင်းတောက်အလုပ်ကိုလုံးနေကြတဲ့သူတွေဖြစ်ပါတယ်။သူတို့အလုပ်ကိုသူတို့လုပ်တာပါ။ပြစ်မှုကျွလွန်တာမဟုတ်ပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့သူတို့နှစ်ဦးကိုရဲအယားရှိနှစ်ဦးနဲ့အတူဒီဇင်ဘာလ12ရက်နေ့ကသမရခွင့်ပြုချက်အမိန့်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီး1923ခုနှစ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲဆိုထားတာပါ။ဒါပေမဲ့လည်းအခုလိုပထမဆုံးအကြိမ်တရားရုံးထုတ်လာရမှာသတင်းတောင်နှစ်ဦးပဲပါပြီးကြံတဲ့ရဲနှစ်ဦးပါမလာတာဟာဥပဒေနဲ့လည်းမညီဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံလည်းဖြစ်ဥပဒေရေးရာကျွမ်းကျင်သူလည်းဖြစ်တဲ့ဦးမင်းလွင်ဦးက VOE ကိုပြောပါရစေ
။သတင်းတောင်ကတော့သတင်းရယူဖို့သူတို့စူးစမ်းမှာပဲ။ဒါသူတို့ရဲ့အလုပ်ဖြစ်တဲ့ Right to information ရှိရမယ် Right to know သိခွင့်ရှိရမယ်ဒါကြီးတောင်သူကသတင်းချက်လေးရယူတာဖြစ်တယ်။အဲ့တော့သတင်းချက်လေးရယူတဲ့နေရာမှာအစိုးရပြောကြတယ်မျိုးပေါ့နော်။အခုဖြစ်တဲ့အခါမှာနိုင်ငံတော်ရဲ့လေးဝဲချက်တွေပေါက်ကြားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဝိစာရန်ကြီးအထောက်ထားတွေကိုထုတ်ပေးလိုက်တာကအစိုးရတာဝန်ရှိတဲ့သူတွေကအဲ့တော့အဲ့ဒီလိုထုတ်ပေးလိုက်တဲ့သူတွေကအမှုဆွဲတဲ့အထက်မှာပါမလာပဲနဲ့အခုလိုမျိုးသတင်းတယောက်နှစ်ယောက်ကိုပဲအမှုတင်နေဖြစ်လာတယ်ဆိုတာကတော့မကောင်းတဲ့အလားအလာဖြစ်တယ်။အဲ့ဒါကတော့ကျွန်တော်ဥပဒေနဲ့လည်းမညီညွတ်ဘူးလို့ပြောလို့ရတာပေါ့နော်
။ဒါပြင် Writers သတင်းတောက်နှစ်ဦးဖမ်းဆီးခဲ့တဲ့ကိစ္စမှာသတင်းမီဒီယာတွေကိုပဲပြစ်မှတ်ထားသလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ဦးမင်းလွင်ဦးကသုံးသပ်ပါတယ်
။အဲ့တော့တကယ်တမ်းစာရန်အထောက်အထားတွေထုတ်ပေးခဲ့တဲ့သူအစိုးရပြောတဲ့သူရဲမှုကြီးလို့ပါလို့ဆိုတာကအစိုးရတက်ပြီးပြင်းဒီမှုမှာထည့်သွင်းပြီးတော့လည်းအသုံးချလာနိုင်တယ်။ဒါမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့က တရင်လောကကိုတမင်သက်သက်ပြင်းနေဖို့အတွက်ရည်ရွယ်ပြီးလုပ်တယ်ဆိုတဲ့သဘောမျိုးကျွန်တော်ပြောလို့ရ
ပြည်ထောင်ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့သတင်းအချက်အလက်တွေလုံခြုံရေးတပ်ဖွဲ့နဲ့တပ်ဆိုင်နဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာတမ်းအထောက်အထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်လို့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ဦးမင်းလွင်ဦးရဲ့အမြင်ကတော့
နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားသလားမပေါက်ကြားဘူးလားဆိုတဲ့ကိစ္စရဲ့ဒီမှာကျတော့ကျွန်တော်တို့အနေနဲ့ဒါကိုအမှုဖြစ်တဲ့အခါကျတော့မှသာချင်းချင်းလင်းလင်းပြရမှာဖြစ်တယ်။အဲ့တော့ဒီလိုမျိုးဖြစ်ခဲ့တဲ့အမှုတွေကကျွန်တော်တို့ unity တုန်းကလည်းဖြစ်ခဲ့မှုတွေအဲ့တော့အစိုးရလေးဝဲစက်ယုံနေတည်ထောင်နေတယ်ဆိုပြီးတော့အထဲတိသွားပြီးတော့တည်င်းယူတဲ့လူတွေကိုဖမ်းဆီးတဲ့အခါမှာအမှုဖြစ်တဲ့အခါမှာလည်းအစိုးရပြောလို့မရဘူးနော်။လုံခြုံရေးအတိကတာဝန်ရှိတဲ့သူတွေရဲ့ပေါ်ယုံမှုကြောင့်ဆိုတာပေါ်ပေါက်လာတဲ့အခါမှာသူတို့အနေနဲ့နောက်ဆုံးပြစ်ဒဏ်นี่ပြေးပြီမဲ့လေနိုင်ငံတကာရဲ့ PR တွေကြောင့်ပြန်လွှင့်လဲရတဲ့လာလာကြီးရှိပါတယ်။အဲ့တော့ကျွန်တော်ထင်တာကတော့ဒီ writer တင်လောက်နှစ်ယောက်ရဲ့ကိစ္စမှာလည်းတင်းချက်လေးတွေကိုသူတို့စုဆောင်ဝင်နိုင်ငံတော်ရဲ့လုံခြုံရေးကိုတကယ်ထိခိုက်နိုင်တဲ့ကိစ္စမဟုတ်ဘူးဆိုလို့ရှိရင်တော့ဒီမှုကပြီးသွားနိုင်နိုင်မယ်လို့ကျွန်တော်ထင်ရင်ယူဆတော့ပေါ့နော်။သို့တော်လည်းပဲတရားရုံးတင်စစ်ဆေးမှသာဒီကိစ္စကပြီးမယ်ဆိုလို့ရှိရင်တော့ကြောင်းမယ်လို့ကျွန်တော်တို့ထင်ပါတယ်
။ဒီတော့တွင်နေပြည်တော်လွှတ်တော်အဆောက်အုံတွေကိုအဝေးထိန်း drone ယင်လွှတ်တင်ဓာတ်ပုံရိုက်ဖို့စ조사ခဲ့မှုနဲ့လက်တလောထောင်နှစ်လချခံထားရတဲ့အလွတ်တန်းသတင်းတော့ကိုအောင်နိုင်စိုးအပါဝင်နိုင်ငံသားသတင်းတော့နှစ်ဦးနဲ့ရင်မောင်းတို့ကိုသွင်းကုန်ထုတ်ကုန်ဥပဒေနဲ့တရားစွဲဆိုထားရကနေတရားလိုဖြစ်တဲ့ရဲအာဏာပိုင်တွေဘက်ကဒီဇင်ဘာလ26ရက်နေ့ကရုတ်သိမ်းလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ CPJ ရဲ့သုံးသက်ချက်ကို Steven Butler ကအခုလိုပြောပါတယ်။
I'm glad that the charges were reduced and that there
သူတို့ကိုဆွဲချက်တွေတင်လာတာရုတ်သိမ်းလိုက်လို့ကျွန်တော်တို့ဝမ်းသာပါတယ်။မကြာခင်မှာသူတို့ကိုပြန်လွှတ်ပေးတော့မယ်လို့မျှော်လင့်ချက်တွေလည်းရှိနေပါတယ်။တီမှုကအရင်ကတည်းကသူတို့ကိုဖမ်းဆီးဖို့မသင့်တဲ့ကိစ္စပါ
။ရခိုင်ပြည်နယ်ပဋိပက္ခတွေအကြောင်းသတင်းရေးသားနေတဲ့ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုအစိုးရဘက်ကဆွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေအရပြစ်မှုထင်ရှားရဆိုရင်အများဆုံးထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။သူတို့နှစ်ဦးကိုချွန်းချက်မရှိပြန်လွှတ်ပေးဖို့ကုလသမဂ္ဂပါဝင်အမေရိကန်ဗြိတိန်ဂျပန်စတဲ့နိုင်ငံတကာအစိုးရတွေကလည်းမြန်မာအစိုးရကိုအလေးနဲ့တောင်းဆိုထားပါရဲ့ရှင်
။မိုင်းကျင်းနိုင်ပြုတ်ပြသွားတာပါ။အခုလည်းနောက်ထပ်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ကိုဆက်ပြီးတော့တင်ဆက်ပါဦးမယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်အများစုနေထိုင်တဲ့နေရာတွေမှာတုံမျိုးစီရင်စစ်ဆေးတဲ့အိမ်နောက်စုစီရင်ကောက်ယူမှုတွေကိုတပ်ဆိုင်ရာကလှုပ်ဆောင်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာနိုင်သူတွေကိုစီစစ်နေအောင်ယူရဲပြီးတော့လှုပ်ဆောင်နေတာဖြစ်ပြီး1993ခုနှစ်နောက်ပိုင်းနေ့ကပုံမှန်လုပ်နေကြဖြစ်တယ်လို့အလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အကြီးအကဲက VOE ကိုပြောပါတယ်အပြည့်စုံကို VOE သတင်းတော့ကိုကောင်းဆန်ဟင်းကဆက်ပြောပြပေးရလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းဘူးသီးတောင်မုံတော်ရဲတောင်နေမြေအတွင်းကရွာတွေမှာနေထိုင်ကြတဲ့မွတ်စလင်မိသားစုဝင်တွေကိုတုံမျိုးစည်းရင်စစ်စစ်ခြင်းလို့ခေါ်တဲ့အင်တာဗျူးစည်းရင်ကောက်ခံခြင်းကိုအခုလဒီဇင်ဘာ16ရက်နေ့ကစတင်ပြီးစစ်တမ်းကောက်ခံနေတာဖြစ်ပါတယ်။တုံမျိုးစည်းရင်စစ်စစ်ခြင်းလုပ်ငန်းဆိုတာကတော့ကျေးရွာမြေပုံရေးဆွဲပြီးနေအိမ်လူပုဂ္ဂိုလ်တပ်ပုံရယူထားပြီးအင်တာဗျူးစစ်စစ်တာဖြစ်တယ်လို့ရခိုင်ပြည်နယ်နေကြဆောင်ရဲတပ်ဖွဲ့ဒုတိယညွှန်ကြားရေးမှူးဦးကျော်ထွတ်ကပြောပါတယ်
အင်းအင်းသာဦးလေးမအဆောင်မှတန်းတင်နေနောက်ပြီးအင်းအောင်စုလူကြီးတွေစစ်စစ်တာပါအင်းအောင်စုလူကြီးတွေစစ်စစ်ရပ
ါလက်ရှိမှာတော့အင်းအောင်စု383စုကိုစစ်စစ်ပြီးသွားပြီလို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်ဩဂုတ်လကုန်ပိုင်းကမွန်တော့ခရိုင်တိုက်ကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းနေမြေရှင်းလင်းရေးလုပ်ငန်းတွေလွှတ်ဆောင်ရာကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြပါတယ်အခုအစိုးရကဆောင်ရွက်နေတဲ့တုံမျိုးစင်းကောက်ခံခြင်းလုပ်ငန်းဟာဆိုရင်လာမယ့်2018မတ်လမှာပြီးမှာဖြစ်တဲ့အတွက်လက်ရှိမြန်မာနိုင်ငံအတွင်းမှာရှိနေတဲ့အရေးအတွက်ကိုတော့အဲ့ဒီအခါကျမှပဲစရင်အတိအကျသိရမှာဖြစ်တယ်လို့ဦးကျော်ထွတ်ကပြောပါတယ်အခုလိုတုံမျိုးစင်းကောက်ခံမှုကိုဘင်္ဂလားဒေ့ရှ်မြန်မာနေဆက်ဒေသမှာသာကောက်ခံတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်လာသူတွေဝင်လာခဲ့ရင်ရှာဖို့မလွယ်တဲ့အတွက်အခုလိုစည်ရင်းကောက်ခံမှတ်သားထားတာဖြစ်တယ်လို့မြန်မာနိုင်ငံအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြင်နဲ့အတွင်းဝင်ဦးမြင့်ချိုင်က VOA ကိုပြောပါရစေ။အ
ဲ့ခိုးဝင်နေတဲ့လူနောက်ထပ်ဘင်္ဂလားဒေ့ရှ်ကကောင်းလေလာရောရင်သူတို့ကအသေးရောင်နဲ့အသားနဲ့တူတယ်စကားပြောတာနဲ့တူတယ်ဒီချင်းမျိုးကလည်းတော်တယ်လာရောရင်ကျွန်တော်ကရှာဖို့မတွေ့ရှာဖို့တွေ့ဖို့မလွယ်ဘူးအဲ့ဒါတော့ဓာတ်ပုံနဲ့မတတ်တင်ထားတာဗျ။
အခုနှစ်ဩဂတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့အစ္စလာမ်ဘာသာဝင်တွေကိုနှစ်နိုင်ငံသဘောတူညီချက်အရလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားနိုင်ဖို့လဲပြင်ဆင်နေပါတယ်။ဒုက္ခသည်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ပြောနေပေမဲ့လည်းမြန်မာအစိုးရကတော့ဘင်္ဂလီလို့သာသတ်မှတ်ခေါ်ဆိုပါတယ်။
ရရှိမှာပြနှစ်တစ်အတွက်ဆုံးဖြတ်ချက်ဆိုတာဟာလွန်ခဲ့တဲ့နှစ်ပေါင်း4000လောက်ကဘာဘီလွန်ဒေသကစခဲ့ပြီးတော့အခုတော့ဒီအနောက်တိုင်းမှာသာမကအာရှနိုင်ငံတွေမှာပါအတော်လေးကိုကျဉ်းသုံးလာကြတာပါနှစ်တစ်တစ်နှစ်ကိုကူးပြောင်းတဲ့အချိန်မှာကိုယ့်ရဲ့ဘဝကိုဘယ်လိုမျိုးတိုးတက်အောင်ကြံဆောင်မလဲဆိုတာရည်မှန်းချက်ချတာဖြစ်ပါတယ်ဒါကြောင့်မလို့တော်ရရှင်တွေရောဒီနှစ်တစ်အတွက်ဘယ်လိုမျိုးရည်မှန်းချက်တွေရှိပါလဲဒါကိုဘယ်လိုပြည့်မိအောင်လုပ်နိုင်မလဲလာမယ့်စနေနေ့ညဒိုင်ရီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။နောက်မှကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့နှစ်သက်ဆုံးဖြတ်ချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တော်ရရှင်တွေကိုကြိုဆိုပါရခင်။
စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးလိုသူတွေ VOU အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါစီခင်ဗျာအခုတော့နိုင်ငံတကာသတင်းတပုတ်ဖက်ကိုလှည့်အောင်ပါစပိန်နိုင်ငံကတ်လန်ဒေတာမှာပြီးခဲ့တဲ့သတင်းပတ်အတွင်းမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာခွဲထွက်ရေးကိုလူလာတဲ့နိုင်ငံရေးပါတီကအနိုင်ရလိုက်ပေမဲ့ကတ်လိုနီးယားဒေတာခွဲထွက်မယ့်အစီအစဉ်ကိုစပိန်ဗဟိုအစိုးရကဟန်တားနိုင်တဲ့အကြောင်းလက်ရှိ Popular Party အစိမ့်အရာရှိတဦးကပြောကြားလိုက်ပါတယ်ခွဲထွက်ရေးကိုထောက်ခံတဲ့လွှတ်တော်အမတ်တွေကိုနှိပ်ကုပ်ပြီးတော့ပါလီမန်အတွင်းခေါင်းထောင်မလာနိုင်အောင်ခွဲထွက်ပြီးလူလာသူထိတ်တန်းခေါင်းဆောင်တွေကိုဖမ်းဆီးအကျဉ်းချတာပြည်နှင်တာပေးတာတွေကိုလုပ်နေတယ်လို့အစိုးရနဲ့နှိဆက်တဲ့အတိုင်းဝန်းကပြောပါရယ်ရွေးကောက်ပွဲမှာမဲရီအတွက်28ရာခိုင်နှုန်းအနိုင်ရခဲ့တဲ့ဗဟိုအစိုးရလူလာသူ NS Ari Madas က400ရင်းအလေလက်ပါတီလွှတ်တော်ထဲမှာအားကောင်းလာအောင်ဘူအစိုးရကနိုင်ငံရေးကစားတာမျိုးလေးလှုပ်လာနိုင်တယ်လို့ပြောပါတယ်ဒီအကြောင်းကို VOE သတင်းတောက် Martin Arostaki သတင်းပေးပို့ထားတာကိုကုဇော်ဝင်းလှန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဘယ်လ်ဂျီယံနိုင်ငံမှာထွက်ပြေးခိုလုံနေတဲ့ကာတာလိုနီးယားခွဲထွက်ရေးခေါင်းဆောင် Carles Puigdemont နဲ့မတွေ့ဘဲစပိန်နဲ့ပူးပေါင်းရေးလိုလားသူ Miss Ines Arimadas နဲ့သာတွေ့မယ်လို့စပိန်ဝန်ကြီးချုပ်မာရီယာနိုရဟွိုင်းကတောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အာရီမာဒတ်စ်အနေနဲ့အစိုးရဖွဲ့နိုင်ရေးအတွက်ဆက်လက်စ조사ဆောင်ရွက်ဖို့စပိန်လက်ရှိအာဏာရပေါ်ပူလာပါတီရဲ့အတွင်းရေးမှူးချုပ်ဖာနန်ဒိုမေယိုကအခုသတင်းပတ်အစောပိုင်းမှာလူသိရှင်ကြားတိုက်တွန်းပြောကြားခဲ့ပါတယ်။ဒါပေမဲ့ခွဲထွက်ရေးလွတ်လာတဲ့ဘက်ကလွတ်တော်အတွင်းအမှတ်နေရ80ရှိနေပြီးသူမရဲ့ Ciudadanos ပါတီက36နေရာသာရှိတာကြောင့်လုံလောက်တဲ့အမှတ်အရေးအတွက်မရှိဘူးဖြစ်နေပါတယ်။ဒီတန်တရာအစိုးရကိုဖျက်သိမ်းပြီးဘ ਹੁ အစိုးရကဓာတ်ရိုက်အုပ်ချုပ်မယ်လို့ဝန်ကြီးချုပ်ရဟိုင်းပြီးခဲ့တဲ့လအတွင်းပြောဆိုခဲ့တာကိုထောက်ခံမယ်အကြောင်း Ciudadanos ပါတီပြောခွင့်ရကရောစပိန်နိုင်ငံအတွင်းကအတိုက်ခံပါတီလည်းဖြစ်ကာတာလိုနီးယားဒေသလွတ်တော်ထဲမှာအမှတ်နေရာ18ရာအနိုင်ရထားတဲ့ပါတီလည်းဖြစ်တဲ့ Socialist အလုံသမားပါတီကပြောပါတယ်စပိန်ပြည်ရင်ဖိလစ်ပေကတော့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်အခြေအနေတွေမူလအတိုင်းပြန်ရောက်ဖို့မဖြစ်နိုင်တော့ဘူးလို့တိုင်းပြည်ကိုပြောကြားတဲ့ခရစ်စမတ်မင်္ဂွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်ခွဲထွက်ရေးကောင်းဆောင်တွေကတော့ဘီရင်ကြီးဟာဖိနှိပ်နှိပ်စက်မှုတွေတရားမျှတကြောင်းဘက်လိုက်ပြောဆိုနေတယ်ဆိုပြီးဝေဖန်ပြောဆိုကြပါတယ်ကာတာလိုနီးယားကလွတ်လပ်ရေးလှုပ်ရှားမှုဟာတဖြည်းဖြည်းအားရလာနေပြီး2015ခုနှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့နှိုင်းယှဉ်လိုက်ရင်ခွဲထွက်ရေးအုပ်စုကိုထောက်ခံတဲ့မဲအရေးအတွက်တရားခိုင်နှုန်းရော့ကျသွားကြောင်းလည်းဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့ပါတယ်။ဒါပေမဲ့လွတ်တော်အတွင်းကအမှတ်နေရအများစုကိုတော့ခွဲထွက်ရေးအုပ်စုတွေကပဲထိန်းချုပ်ထားဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ကာတာလိုနီးယားအစိုးရအဖွဲ့အတွင်းက73ဦးဟာလောလောဆယ်အကျဉ်းချနေပြီးသူတို့အနေနဲ့လွတ်တော်ထဲမှာမဲလာပေးခွင့်မရှိပါဘူး။မဲပေးခွင့်ရဖို့ဒါမှမဟုတ်လူသားတို့ခန့်အပ်ဖို့အတွက်တရားရုံးရဲ့ခွင့်ပြုချက်အရင်ယူရမှာဖြစ်ပါတယ်။ခွဲထွက်ရေးကောင်းဆောင်ပီတာမော့နဲ့တခြားကောင်းဆောင်၄ဦးတို့ဟာလည်းဘယ်လ်ဂျီယံနိုင်ငံမှာထွက်ပြေးခိုလုံနေရပါတယ်။တကယ်လို့သူတို့အနေနဲ့မဲပေးလို့ရတယ်ဆိုရင်တော့သူတို့ပေါ်တင်ထားတဲ့ဆွဲချက်တွေကိုအရင်ရင်ဆိုင်ကြရမှာဖြစ်ပါတယ်။ပြန်အရွေးခံကြရတဲ့လွတ်တော်အမတ်၅ဦးဟာလည်းအစိုးရအပေါ်ပုံကံမှုတွေနဲ့ပြီးခဲ့တဲ့သတင်းပတ်ကဆွဲချက်တင်ခံထားရပြန်ပါတယ်။တကယ်လို့အစိုးရအဖွဲ့ရေးအတွက်ဝန်ကြီးချုပ်ရဟွိုင်းကသတ်မှတ်ပေးထားတဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်သတ်မှတ်ထားတဲ့မဲရေးအတွက်အတိုင်းအကျွမ်းမဲ့အနိုင်မရခဲ့ရင် Ciudadanos Party နဲ့ Spain ဘဟုအစိုးရကလက်ရှိအာဏာရ Popular Party တို့ပူးပေါင်းပြီးတမဲအတာနဲ့အစိုးရဖွဲ့နိုင်မဲ့အနေအထားမျိုးဖြစ်သွားနိုင်ပါတယ်။ခွဲထွက်ရေးအုပ်စုတွေအချင်းချင်းကြားသဘောထားကွဲပြားမှုတွေကလည်းဘဟုအစိုးရစိတ်ကြိုက်အကွက်စင်လှုံ့ဆော်မှုဖန်တီးပေးသလိုဖြစ်စေပါတယ်။ခွဲထွက်ရေးအုပ်စုတွေအနေနဲ့အစိုးရဖွဲ့နိုင်ရေးအတွက်အပြည့်အဝလွတ်လပ်ရေးကြေညာချက်ကိုမလိုလားကြောင်းပြောဆိုထားတဲ့အစွန်းရောက်ခွဲထွက်ရေး CUP ကအမှတ်၄ဦးအပေါ်မှာလုံလုံမှုတည်နေကြပါခင်ဗျာ
။ကုဇော်ဝင်းလိုင်းပြောပြတော့တာဖြစ်ပါတယ်ခင်ဗျာ။ VUE မြန်မာဘက်ကဂျာတာဘရီနွယ်ထက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်။အခုတော့စောင်းရသည်နှစ်တကူအခါသမယရောက်တိုင်းထုတ်လွှင့်ပေးနေကြ VUE ဝိုင်းတော်သားတွေရဲ့တေးလက်ဆောင်ကိုနားဆင်ကြဖို့အချိန်ရောက်ပါပြီ။ Victor Kinyo ရဲ့ December နတ်နေ့ခင်းဆိုတဲ့တေးသချင်းလက်ဆောင်ကိုနားဆင်ကြပါခင်ဗျာ
။အမတရားဖြစ်လိမ့်မယ်မင်းရဲ့ကိုရဲ့ဒီဇလန်းကိုကိုစီကိုမှကြည်ခဲ့ကြရဲ့ွယ်ဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူမင်းနေမရင်ခင်စောင်းရင်တန်းတင်းတဲ့ချိန်အခုလိုမြူနှင်းတွေတပွဲပွဲကြတဲ့ချိန်ရောက်မလာသူရေကြာတော့လဲမရေမရနေပဲလမ်းခွဲခဲ့ရတယ်ဒီဇမနနဲ့ခင်မင်းတရရရင်အမတရနေရဟောင်းနေမခွဲခင်ချိန်မနှောင်းနေခင်တစ်ခေါက်ရောက်လာသေးချင်းဒီဇမနနဲ့ခင်မင်းလွန်တဲ့ရင်အမတရားနေရာဟောင်းဆောင်းမကျွင်းခင်နှွေဦးမပြောင်းခင်တစ်ခေါက်ရောက်တော့လာစေချင်းဒီဇင်ဘာနဲ့နဲ့ခင်နဲ့နဲ့ခင
VOA American တန်ကဒီဇင်ဘာလ28ရက်ကြာတာပတိနေ့မနေ့ဖက်အစီအစဉ်လေးကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ရှိပါခင်ဗျာတို့ဒါရှင်တို့ခုနားဆင်နေကြရတာကတော့VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းနှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရဆတဲ့အစီအစဉ်ကဏ္ဍတွေနဲ့အတူ
Ethnic Identity ဆိုတာကိုအဲ့ဒီ Rohingya ဆိုတဲ့လူကတောင်းတယ်ကျွန်တော်တို့ကရခိုင်နယ်က ethnic identity ဆိုတော့လက်မခံဘူးကျွန်တော်တို့ကသူတို့ရဲ့ရာသင်ရထိုက်တဲ့လူ
2019မြန်မာအရေးအနှစ်ချုပ်သုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားကြမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြတ်တင်ပြပေးပါမယ
်ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star ရဲ့ဗုဒ္ဓဟူးနေ့စာဆောင်မှာရိုဟင်ဂျာနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့အဆုံးဖြတ်ချက်ကိုဘာကြောင့်ဆန့်ကျင်ကြတာလဲဆိုတဲ့ editor အပေါ်ကိုဖော်ပြထားပါတယ်OIC Islamic ပူပေါင်းဆောင်ရွက်ရေးအဖွဲ့ကြီးကရခိုင်ပြည်နယ်တွင်ကုညီအဖွဲ့တွေကိုတောင်းခွင့်ပြုဖို့နဲ့ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့အဆိုပြုခဲ့တာအတွက်ကုလသမဂ္ဂအထွေထွေညီလာခံကတနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ခဲ့တာပါ။အဲ့ဒီထက်မှာရိုဟင်ဂျာပြဿနာရေရှည်အဖြစ်ရရေးအတွက်အဓိကဂျားဝင်ဆောင်ရွက်ပေးဖို့စ조사နေပုံရတယ်။တရုတ်နဲ့ရုရှားတို့လိုအင်အားကြီးနိုင်ငံတွေကကန့်ကွက်နေကြတာကိုတွေ့နေရပါတယ်တဲ့။ဒီအင်အားကြီးနှစ်နိုင်ငံကရွှေဂျာရီနဲ့သူတို့အတွက်မနိုင်ဝင်ထမ်းနေရတဲ့ဘင်္ဂလားဒေ့ရှ်အတွက်နည်းနည်းမှမစင်စားပဲသူတို့နှစ်နိုင်ငံဟာမြန်မာနဲ့အပြန်အလှန်ဆက်ဆံရင်မထိခိုက်အောင်ပဲဦးစားပေးနေကြပုံရတယ်လို့ဝေဖန်ပါတယ်။အခုမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြဿနာဟာဘင်္ဂလားဒေ့ရှ်တနိုင်ငံတည်းသာစိတ်ပူရမယ်အနေထားမဟုတ်တော့ပဲတကဘာလုံးအတွက်ဖြစ်လာနေတဲ့အခြေအနေပါတဲ့။ရွှေဂျာရီဟာနိုင်ငံသားအဖြစ်ကိုမရရင်အကြမ်းဖက်မှုတွေကိုဆက်ပြီးခံစားကြမှာဖြစ်ပြီးထွက်ပြေးချင်အောင်ပါပဲလို့ဆိုပါတယ်2018 February လအထိသူတို့ကိုကူညီထောက်ပံ့ဖို့အတွက်လိုအပ်နေတဲ့ဒေါ်လာတန်း400ကျော်မှာအခုချိန်မှာ34ရာခိုင်နှုန်းသာအကူအငွေရနေသေးတဲ့အချိန်မှာတရုတ်နဲ့ရုရှားကသာဆက်ပြီးကန့်ကွက်နေမယ်ဆိုရင်အခြေအနေဟာပိုပြီးဆိုးလာနိုင်တယ်လို့ဆိုပါတယ်အမြင့်ရန်ဖွံ့ဝင်နိုင်ငံတွေကဒီပြဿနာကိုမမြင်အောင်ဆောင်းနေတာမို့ကုလသမဂ္ဂကိုယ်တိုင်ကလည်းဘာမှမတတ်နိုင်တာကိုအခုကုလသမဂ္ဂအထွေထွေညီလာခံမှာဖြစ်နေတာကပေါ်ပြနေပါတယ်လို့ရေးသားထားပါတယ
်ဆက်လက်တင်ပြပေးချင်တာကတော့မြန်မာနိုင်ငံမှာမျောလင့်ချက်တွေကွဲပြောက်သွားခြင်းဆိုတဲ့ခေါင်းစဉ်နဲ့သတင်းစာဆရာဘတ်တလစ်နာရေးသားထားတဲ့ဆောင်းပါးကို Asia Times Online မှာဖတ်ရှုရပါတယ်2019ခုနှစ်ဟာမြန်မာနိုင်ငံအတွက်စီးပွက်ဖွယ်ရာကောင်းတဲ့နှစ်ဖြစ်တယ်လို့ပြောမယ်ဆိုရင်စောစောပိုင်းကတွက်ထားတဲ့ငြိမ်းချမ်းရေးတရားဝါပြောမှုနဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးစတာတွေကလုံးဝလျှော့တွက်တယ်လို့ဖြစ်သွားပါလိမ့်မယ်တချိန်ကဒေါ်အောင်ဆန်းစုကြည်ကိုအမွန်တင်ဂုံပြုတ်ခဲ့ကြတဲ့နိုင်ငံတကာအသိုင်းအဝိုင်းကတော်တော်များများဟာမြန်မာစစ်တပ်ရဲ့တပ်ဖြတ်မှုတွေအဓမ္မကျင့်မှုတွေကြေးရွာတွေကိုမီးတင်ချိုးကြတဲ့အတွက်ကြောက်လန့်ပြီးတော့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်လောက်နေဆက်ကိုဖျက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာကိုသိရတဲ့အချိန်မှာတော်တော်ကြီးထိတ်လန့်တုန်လှုပ်သွားကြပါတယ်။ဒေါ်အောင်ဆန်းစုကြည်မှာစစ်တပ်နဲ့ပတ်သက်တဲ့ကိစ္စရပ်တွေပြည်တွင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အုပ်ချုပ်ရေးအာဏာမရှိဘူးဆိုတာကိုလက်ခံကြပေမဲ့ပြည်ပကသူမပေါ်ထောက်ခံသူတွေကသူမရဲ့ကိုချင်းတိတ်ခါအရာမတော်မတရားဖြစ်နေတာတွေကိုရက်တန့်သွားအောင်တနည်းနည်းနဲ့ဆောင်ရွက်နိုင်တယ်လို့ယူဆကြပါတယ်။ဒီလိုမလုံဆောင်တဲ့အတွက်ဗြိတိန်အိုင်ယာလန်အစရှိတဲ့နိုင်ငံတွေကသူမကိုချီးမြှင့်ပေးအပ်ထားတဲ့ဂုဏ်နှုဆောင်ပွဲတွေကိုပြန်ပြီးတော့ရုပ်သိမ်းတာတွေလုပ်ခဲ့ကြပါတယ်။မျောလင့်ထားသလိုဖြစ်မလာတဲ့ကုမ္ပဏီဥပဒေထွက်လာပြီးတဲ့နောက်အစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုနဲ့ပတ်သက်ပြီးပြည်ပရင်းနှီးမြှုပ်နှံသူတွေထံကအစိုးရရင်တန်းတွေထွက်လာခဲ့ကြပါတယ်။ဒီပြင်PR တွေများနေချိန်မှာအစိုးရကသတင်းမီဒီယာတွေပေါ်မှာဖိနှိပ်မှုတွေပြုလုပ်လာခဲ့ပါတယ်။ကိုလိုနီခေတ်ကထုတ်ပြန်ထားတဲ့ဥပဒေတွေနဲ့အရေးယူတာမျိုးတွေလုပ်ခဲ့ပါတယ်။အစိုးရက2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်လို့မိလာကကြေညာခဲ့ပြီးတော့ဆယ်စုနှစ်များစွာဖြစ်နေတဲ့တ တိုင်းရင်းသားတွေနဲ့တိုက်ခိုက်နေတဲ့စစ်ပွဲတွေရပ်တန့်ရေးအဖြေရှာဖို့ကြိုးပမ်းနေကြမှာပဲမြန်မာစစ်တပ်ကကချင်ပလောင်ရှမ်းအစရှိတဲ့တိုင်းရင်းသားတွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ပြဿနာရဲ့အဓိကအကြောင်းကတော့2015ခုနှစ်နိုဝင်ဘာလအထိအုပ်ချုပ်ခဲ့တဲ့သမရဦးသိန်းစိန်ခေါင်းဆောင်တဲ့စစ်တပ်တပိုင်းအစိုးရရဲ့မအောင်မြင်တဲ့မူဝါဒတွေကိုဆက်ပြီးတော့ကျင့်သုံးမယ်ဆိုတဲ့အစိုးရရဲ့ဆုံးဖြတ်ချက်ကြောင့်ဖြစ်ရတာလို့ရေးသားထားပါတယ်ခင်ဗျာ။တို့ရရှိနေခုဆက်လက်ပြီးတော့နားဆင်ကြမယ်အစီအစဉ်ကတော့အင်္ဂလိပ်စာသင်ခန်းစာဖြစ်ပါတယ်မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကိရမနဲ့တင်ပြမယ် EDM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ga she R U N N E R runner ga အပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘက်ကတော့ရှေ့ကပြင်းနေတဲ့လူပေါ့ idiom ဒီဘက်ကလည်းရှင်းပါတယ်ရှေ့ကပြင်းနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့ဒီဘက်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ha pine uchu yi mu yuekaw pwe ma anan ya me ala la kaung su lu be bo. Me sanda shin a mya su ga le tu ko thauk khan ja de le lu thi be ya ba de. Upma ko naw ta khaw na sin chi ja ya aw.
Jim Brown is the front runner in the governor's race.Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတဲ့ဆိုရင် EDM အသုံးရဘယ်လိုပြောမလဲ?
Front runner.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်။ American Indian Dong English စာသင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်။ကုန်ဆုံးတော့မယ့်2019ခုနှစ်ဟာမြန်မာဒီမိုကရေစီရှေ့ခရီးကိုအပြင်းထန်တားဆီးလက်တွေကလာတစ်ခုဖြစ်ခဲ့တဲ့အပြင်ကမ္ဘာဇက်ခုံပေါ်မှာအခက်အခဲတာမကအရှုံးနဲ့ကြုံတွေ့ရမယ့်အခြေအနေတောင်ရောက်ခဲ့တယ်လို့ဆိုရင်မှားမယ်မထင်ပါဘူး။ဘာကြောင့်ဒီလောက်တောင်ဖြစ်ခဲ့ရပါလဲ ?2019 မြန်မာအရေးအနှစ်ချုပ်သုံးသပ်ချက်မှာဦးကျော်စံသာဆွေးနွေးတင်ပြထားတာကိုနားဆင်ကြည့်ကြပါခင်ဗျာ
။တို့ရရှိနေခင်ဗျာ။2019ဟာနုနယ်ရက်မြန်မာဒီမိုကရေစီခရီးအစမှာအကြီးမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်တစ်နှစ်လို့ဆိုရင်မှားမှန်မဟုတ်ပါဘူး2019နှစ်ဦးမှာပဲ NLD ဥပဒေအကြံပေးစစ်နေကြီးဥက္ကဋ္ဌဟာပြည်ပခရီးကအပြန်ရန်ကုန်နိုင်ငံတကာလေဆိပ်မှာနေကင်းကြောင်တောင်လုကြံတပ်ဖြတ်ခြင်းခံလိုက်ရပါတယ်ဥက္ကဋ္ဌဟာမွတ်စလင်တူဖြစ်တဲ့အပြင်စစ်တပ်ကိုအာဏာကြီးစိုးခွင့်ပေးထားတဲ့2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုလည်းဒီဇိုင်းမှတ်တပ်ကျန်စာအထုတ်ခဲ့သူတို့ဖြစ်ပါတယ်။ဒါကြောင့်လဲဒီအချက်နှစ်ခုကြောင့်မလိုလားတဲ့သူတွေကလူကြံသက်ဖြတ်တာဖြစ်တယ်လို့သုံးသပ်မှုတွေရှိခဲ့ပါတယ်။ဥက္ကိုနီလူကြံခံရတဲ့အပေါ်ပြည်သူအများအပြားကနှမျောတသစိတ်မကောင်းဖြစ်ကြပေမဲ့မွတ်စလင်မုန်တီးစိတ်ရှိသူတို့ရဲ့နှိမ့်ထောင်းအားရဖြစ်မှုတွေကိုအင်တာနက်ဆာမျက်နှာ Facebook ပေါ်မှာတွေ့ရှိခဲ့ရပါတယ်။ဒါအပြင်လူကြံမှုမှာအဓိကတာဝန်ရှိသူဟာစစ်တပ်အရာရှိဟောင်းတူဖြစ်နေရဆိုတဲ့အချက်တခါစစ်အရာရှိကြီးများဩဇာကြီးဆိုတဲ့နေပြည်တော်မှာသူအခုအချိန်ထိပျောက်ဆုံးနေရဆိုတဲ့အချက်တွေကလည်းဒီသုံးသက်ချက်တွေမှန်ကန်ကြောင်းပြသနေသလိုဖြစ်နေပါတယ်။ဥက္ကိုနီလုတ်ကြံခံမှုနဲ့ပတ်သက်ပြီး NRD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။ဥက္ကိုနီကိုရဲဘော်ရဲသားတယောက်နဲ့တော့ကျွန်တော်တို့ဖွဲ့ချုပ်ခဲ့ဖွဲ့ဝင်တယောက်နဲ့တော့တရားဥပဒေပြည်ပြည်များရှင်တယောက်နဲ့တော့ကျွန်တော်တို့ဇာတိကမ္ဘာကဘုရားဒီလိုပုဂ္ဂိုလ်များများရှင်ကသာရဏနိုင်ငံမှာကိုလုတ်ချင်တဲ့ကိစ္စကိုတရားဥပဒေမှာသူများလုတ်တယ်ဆိုတဲ့အစင်လာခိုင်နေတဲ့ပုံပါပဲကိုနေမီးရဲ့လုတ်ဆောင်ချက်ကနံပါတ်၁တဘိုးကြီးဆုံးကစိတ်ကြောက်ဒီလိုစိတ်ကြောက်ဒုနိုင်ငံနိုင်ငံသားတွေမှာရှိတယ်ဆိုတာကျမတို့အားလုံးလည်းကိုယူစရာဖြစ်တယ်ကျေနပ်စရာတွေလည်းပါကျမတို့ရဲ့ဖွဲ့ချုပ်ချက်မှာဥက္ကိုနီတို့ဥနေဝင်းတို့ကိုပုံပုံတွေပါခဲ့တယ်ဆိုတာတော့ကျမတို့အတွက်အင်မတားမှကျေနပ်စရာကိစ္စဖြစ်ပါလေ။ဂုဏ်ယူစရာကိစ္စဖြစ်ပါလေ။ကျမတို့အဖွဲ့ချုပ်အနေနဲ့ဘယ်တော့မှမေ့ပါဘူး။
သူတို့ဟာမွတ်စလင်တွေဖြစ်ကြပေမဲ့မြန်မာနိုင်ငံမြန်မာမှုကိုဘလောက်တန်ဖိုးထားချစ်မြတ်လို့ကြောင်းဥက္ကုနီရဲ့သမီးကြီးဒေါက်တာရင်နွယ်ခိုင်ကမျက်ရည်ချုပ်တီးပြီးပြောကြားသွားတာဟာအမျိုးသားရေးနဲ့ဘာသာအယူဝါဒကိုမခွဲခြားနိုင်သူတွေအတွက်စင်ကျင်စရာဖြစ်တယ်လို့ယဉ်နှင်းစရာလည်းကောင်းလာပါတယ်
။မ
မြန်မာဗုဒ္ဓဘာသာတက်မကျော်တဲ့ချက်ချင်းမျိုးနဲ့ကျမတို့ဒီနိုင်ငံကိုချက်ပါလေရှင်ကျမတို့အစ္စလာမ်ဖြစ်သွားလို့မြန်မာနိုင်ငံကိုမချက်တော့တာမဟုတ်ပါဘူးမြန်မာနိုင်ငံကိုကျမဖေကအသက်ပေးပြီးချက်သွားပါလေနောက်ဆုံးအချိန်ချင်းမြန်မာဆိုတဲ့ကုန်းနဲ့ဒေသွားတာပါအဲ့ဒီတော့ကျမဖေကိုအရင်ကကုန်းယူပါလေကျမဖေသမီးပြည်သားအောင်ကျမမြန်မာနိုင်ငံကိုကျမနောက်ဆုံးအချိန်ချက်သွားမှာပါကျမတို့ဖြစ်ရတာကျမသိကုန်ယူပါတ
ယ်။တခါဒီနေ့အတွင်းမှာပဲမွတ်စလင်တွေပေါင်းဖို့ပြုရဲဆိုတဲ့အဆောက်အဦတချို့ကိုအတင်းပိတ်ခတ်ခဲ့တာဗုဒ္ဓဘာသာဖျားပရဘုံမှာဈေးလာရောက်တဲ့မွတ်စလင်တချို့ကိုမောင်းထုတ်ခဲ့တာတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီလိုအနိုင်ကျင့်တဲ့လုပ်ရမျိုးကိုမလိုလားဆန့်ကျင်တဲ့မြန်မာပြည်သူတွေအများကြီးရှိခဲ့ပေမဲ့နိုင်ငံတကာကတော့ဘာသာရေးလူမျိုးရေးအစွမ်းရောက်သူတွေလို့သိကြုံသတ်မှတ်ခဲ့ကြပါတယ်။ဒီလိုသတ်မှတ်ခံခဲ့ရတဲ့အတွက်လဲရခိုင်မြောက်ပိုင်းပြဿနာကြီးထွားလာတဲ့အခါနိုင်ငံတကာအနေနဲ့တစ်ဖက်သက်စဉ်းစားဆုံးဖြတ်ပြီးမြန်မာနိုင်ငံကိုပဲအပြစ်တင်လာစရာအကြောင်းတရားဖြစ်ခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်။2019ဩဂုတ်လမှာတော့ ARSA အမိခံဘင်္ဂလီမွတ်စလင်အကြမ်းဖက်သမားတွေဟာပြည်ထောင်စုရဲစခန်းတွေကိုစတင်တိုက်ခိုက်ပြီးမြန်မာစစ်တပ်ကအင်အားအလွန်ကျွန်းသုံးတုံ့ပြန်တိုက်ခိုက်လာပြီးတဲ့နောက်ပိုင်းပြဿနာဟာပုံမူကြီးထွားလာခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်သိမ်းနှံ့ချပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးခဲ့ပါတယ်ဒီခါမှာအထက်ကပြောခဲ့တဲ့ဘာသာရေးအစွန်းရောက်လူရက်တွေကိုလှုပ်ထားမှုတဲ့ဖြစ်ထားမှုတဲ့မြန်မာနိုင်ငံအပေါ်နိုင်ငံတကာကမျက်မျက်တရမြင်နိုင်မှုအခက်အခဲရှိလာခဲ့ပါတယ်သူတို့ကိုသူတို့ရိညာလို့ဆိုတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ဆုစင်ရှင်လင်းရေးလှုပ်တာဟာဒီလူတွေနဲ့ဘာသာအယူဝါဒမတူညီလို့ဖြစ်တယ်လို့တနည်းအားဖြင့်ဒီလူတွေဟာမွတ်စလင်တွေမို့လို့ဘာသာရေးအစွန်းရောက်မြန်မာပြည်သူတွေကိုနှိုက်ကဒီလူတွေကိုမုန်းတိနေကြတာဖြစ်တယ်လို့လွယ်လွယ်ကူကူပဲကောက်ချက်ချလာခဲ့ကြတာတွေ့ရပါလိမ့်မယ်ဒီလို ARSA ရဲ့တိုက်ခိုက်မှုမဖြစ်ခင်ကတည်းကမြန်မာနိုင်ငံအနောက်တကားဘက်အနေနဲ့ရှိနေတယ်ဆိုတာကိုရခိုင်နိုင်ငံရေးသမားတချို့ကသတိပေးပြောကြားခဲ့ရတာရှိပါတယ်။ဒါပေမဲ့တာဝန်ရှိသူတွေကတုံ့ပြန်အရေးယူဆောင်ရွက်မှုမရှိခဲ့ပါဘူး။နောက်ဆုံးမှာတော့ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တချို့ဟာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးဒီပြဿနာကိုတင်ပြခဲ့ကြပါတယ်။အဲဒီနောက်မကြာခင်မှာပဲ ARSA တွေဟာပြည်ထောင်စုလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်လာခဲ့ကြတာပါ။ARSA ရောဟာဒီဒေသကိုမွတ်စလင်တွေအတွက်သီးခြားလွတ်မြောက်တဲ့ဒေသဖြစ်စေခြင်းတလို့ပြဿနာရဲ့အခြေခံအကြောင်းရင်းတစ်ခုကတော့နိုင်ငံသားအဖြစ်အသီးမှတ်ပြုတာမခံရဘဲနိုင်ငံမဲ့တွေဖြစ်နေရတယ်ဖိနှိပ်ချုပ်ချယ်မှုတွေခံနေရတယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်တကယ်တော့မြန်မာနိုင်ငံအာဏာပိုင်တွေကဥပဒေနဲ့ကန့်ညီသူတွေအပေါ်နိုင်ငံသားအဖြစ်အသီးမှတ်ပြုမယ်လို့ဆိုပြန်တော့လဲသူတို့သဘောကျရိုဟင်ဂျာဆိုတဲ့နာမည်နဲ့မှတ်ပုံတင်ပေးရမယ်လို့တောင်းဆိုနေကြတာပါဒီနေရာမှာတော့ရခိုင်တိုင်းသားတွေပါဝင်ပြည်ထောင်စုသားအများစုဟာဒီလိုနာမည်သစ်ခံယူပြီးသီးခြားနာမည်တောင်းဆိုလာမဲ့အရေးကိုစိုးရိမ်နေကြတာတွေ့ရပါတယ
်။ Ethnic identity ဆိုတာကိုအဲ့ဒီ Rohingya ဆိုတဲ့လူကတောင်းတယ်။ကျွန်တော်တို့ကရခိုင်တွေက Ethnic identity ဆိုတာလက်မခံဘူး။ကျွန်တော်တို့ကသူတို့ရဲ့ရာသင်ရထိုက်တဲ့လူခွင့်ရေးဆိုတဲ့ကိစ္စတွေနိုင်ငံငယ်တွေကစံနှုန်းတွေကျွန်တော်တို့ကလက်ခံတယ်လွတ်လပ်စွာခရီးသွားခွင့်လူသားတယောက်နဲ့ရာသင်ရတဲ့လက်ခံတယ်။ Ethnic identity ကိုကျွန်တော်လက်မခံဘူး။ဘာလို့ဆို Ethnic identity ရသွားရင်2008ဖွဲ့စည်းပုံအရအဲ့နေရာမှာကျွန်တော်တို့ဒနုတို့လို့ပေါ့လေကျွန်တော်တို့ဒီပလောင်တို့လို့ဘိုးတို့လို့ကိုပိုင်အုပ်ချုပ်ရေးဒေသတခုဆိုပေါ်လာပါလိမ့်မယ်ပေါ်လာဆိုရင်ဘူးဒီတော်မောင်တို့ဆိုသွားပြီကျွန်တော်တို့ပြေးလိုက်ရပြီရခိုင်သွားပြီဘူးဒီတော်မောင်ရခိုင်နေလို့မရဘူးအခုတော့မှဘူးဒီတော်မောင်တို့ area မှာမွတ်စလင် population ဟာ95ရခိုင်လောက်ရှိတယ
်ဒီလိုနဲ့တင်းမှန်မှုအစီမြင့်မားလာနေတဲ့ဒီပြဿနာကိုအဖြေရှာရေးအတွက်ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဒေါက်တာကိုဖီအနန်ဦးဆောင်တဲ့ကော်မရှင်တရက်ကိုဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့ပါတယ်။အချိန်ယူကွင်းစင်းလေ့လာမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဒီကော်မရှင်ကအစီရင်ခံစာတရက်ကိုထုတ်ပြန်ခဲ့ပါတယ်
။ We are well aware that our recommendations on citizenship and freedom of movement touch on profound concerns of the Rakhine population. Nevertheless, the commission has chosen to squarely face these sensitive issues
နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာခီးသွားလာခွင့်ဆိုင်ရာကျွန်တော်တို့ရဲ့ထောက်ခံတင်ပြချက်တွေဟာရခိုင်ပြည်သူတွေရဲ့ခိုင်မာတဲ့သဘောတူမှုကိုမရရှိနိုင်ဘူးဆိုတာကျွန်တော်တို့ကောင်းကောင်းသိပါတယ်ဒါပေမဲ့ကော်မရှင်နေနဲ့ဒီအကဲဆက်တဲ့ကိစ္စရပ်တွေကိုတည့်တည့်မတ်မတ်ရိုးရိုးသားသားရင်ဆိုင်ဖို့ရွေးချယ်ခဲ့ပါတယ်ဘာကြောင့်လဲဆိုရင်ဒီကိစ္စရပ်တွေကိုခြံလှပ်ထားခဲ့ရင်ရခိုင်ပြည်နယ်ပါဝင်မြန်မာတနိုင်ငံလုံးရဲ့အနာဂတ်ဟာပြန်တက်မတ်လို့မရနိုင်တော့အောင်အနေရရှိလာနိုင်လို့ပဲဖြစ်ပါတယ်ရခိုင်ပြည်နယ်ဟာရှုပ်ထွေးတဲ့နိုင်ငံရေးစီးပွားရေးလူမှုရေးစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါလေစစ်ဖက်နဲ့အရက်ဖက်အာဏာပိုင်တွေဟာပြည်တော်စုပြည်နယ်ဒေသန္တရအဆင့်ဆင့်မှာပူးပေါင်းဆောင်ရွက်မှဒီစင်ခေါ်မှုတွေကိုကျော်လွှားနိုင်မှာဖြစ်ပါလေဒါပေမဲ့ရခိုင်ပြည်သူတွေအားလုံးပါဝင်ဆောင်ရွက်ဖို့ကတော့မရှိမဖြစ်ကိုလိုအပ်ပါလေ
ဒီလိုအစီရင်ခံစာထုတ်ပြန်ပြီးနိုင်ပိုင်းအတွင်းမှာပဲ ARS ရဲ့အမိခံအကြံဖက်သမားတွေကဘုသူတော်မွန်တော်မျိုးနယ်တွေတဲကလူငွေစခန်းတွေကိုလူဝင်အားနဲ့စီးနှင်းဝင်ရောက်တိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။အဲဒီနောက်မြန်မာလူငွေတပ်ဖွဲ့တွေကတံမြန်ချေမှုန်းရာစတင်ပြီးမွတ်စလင်အများအပြားတစ်ဖက်နိုင်ငံကိုထွက်ပြေးခဲ့ကြရတာပါ။ ARS တို့ရဲ့တိုက်ခိုက်မှုဟာကိုဖီအန်နန်ရဲ့အစီရင်ခံစာကိုမှီးမင်ပြပြသွားအောင်လုပ်တာဖြစ်တဲ့အပြင်မြန်မာစစ်တပ်ကတုံ့ပြန်တိုက်ခိုက်လာအောင်တမင်ရွေချက်ရှိရှိနှိုးဆော်တိုက်ခိုက်မှုဖြစ်တယ်လို့သတင်းစာဆရာကြီးပေါ်တီလက်နာကဆုံးသထားပါတယ်
။အစာအဖွဲ့ရဲ့တိုက်ခိုက်မှုဟာအချိန်ကြိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်။ကိုဖီအန်နန်ကော်မရှင်အစီရင်ခံစာထွက်လာပြီးနိုင်ပိုင်းအတွင်းမှာတိုက်တာပါ။တကယ်တော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါ။ဒီတိုက်ခိုက်မှုကြောင့်အဲ့ဒီအစီရင်ခံစာလုံးဝဖိမ့်မိန်သွားပါတယ်။ဒါတိုက်ဆိုင်မှုလုံးဝမဟုတ်ပါဘူး။သူတို့ကစီရီးယားလှုပ်ရှားဖို့ပိုလိုချင်နေတာပါ။ဒါကြောင့်တစ်ဖက်မှာစစ်တပ်ကိုတွားဆရကောင်းလားဆိုပြီးလူတို့ကအပြစ်တင်နေချင်းတခြားတစ်ဖက်မှာသူတို့မျှော်လင့်တဲ့အတိုင်းဒေါသထွက်နေတဲ့လူငယ်အများအပြားသူတို့ဘက်ကိုဝင်လာကြပါလေ
။ဒါပေမဲ့နိုင်ငံတကာအထူးသဖြင့်အနောက်တိုင်းမီဒီယာနဲ့မွတ်စလင်နိုင်ငံတွေအနောက်နိုင်ငံတွေကဒီဖြစ်ရမှာမြန်မာအနာပိုင်းတွေမြန်မာနိုင်ငံသားတွေကတစ်ဖက်သက်အပြစ်ပုံချဝေဖန်ရေးသားခဲ့ကြပါလေ။ကျွန်တော်အစောပိုင်းကအစီရင်ခံခဲ့သလိုပါပဲဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြမလူအစိုင်းပိုင်းကို၌ကရိုဟင်ယာစုစုတွေကိုမွတ်စလင်တွေမုတ်လို့မလိုမုန်းတာဖြစ်နေကြတာစင်းစင်းဖယ်ရှားခြင်းနေကြတာလို့လုံချလာကြတာဖြစ်ပါတယ်ဒါပေမဲ့ပြဿနာကဒီအခင်းဖြစ်ပွားတဲ့နေရာတွေကိုမီဒီယာတွေစောရောက်ခွင့်ပိတ်ပင်ထားတဲ့အတွက်လည်းပုံမကြီးထွက်လာခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကတော့နိုင်ငံတကာမီဒီယာတွေဟာမှားယွင်းစွာရေးသားနေကြတာတွေအများအပြားရှိတဲ့အကြောင်းတူရကီမီဒီယာတွေရဲ့လွယ်မှာတင်ပြမှုတရက်ကိုထောက်ပြီးကြော်ကြားခဲ့ပါတယ်။သို့တော်လည်းပဲကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့မြန်မာအနာပိုင်တွေရဲ့လုပ်ရဟာ ethnic cleansing လူမျိုးစုအလိုက်စင်းလင်းဖယ်ရှားဖို့ကြိုးပမ်းမှုဖြစ်တယ်လို့သုံးနှုန်းပြောကြားလာပါတယ်
။ When 1/3 of the Rohingya population had to flee the country, can you find a better word to describe it?
Rohingya လူဦးရေရဲ့သုံးပုံတစ်ပုံဟာတိုင်းပြည်ကထွက်ပြေးနေရတယ်ဆိုမှတော့ဒါကို ethnic cleansing လူမျိုးစုအလိုက်ချင်းလင်းဖယ်ရှားမှုလို့မခေါ်ရင်တခြားဘယ်လိုခေါ်ရမလဲ
အလားတူစွာပဲအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအစောပိုင်းမှာလေသံစိတ်မတင်းမှန်လှပေမဲ့ Congress အမတ်တွေရဲ့ PRB တောင်းဆိုမှုတွေညပြလာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဟာ Rohingya တွေပေါ် ethnic cleansing လို့ခေါ်တဲ့လူမျိုးနယ်လိုက်ချင်းလင်းဖယ်ရှားမှုပြုလုပ်နေပြီးဒီအတွက်တာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တူကိုပြစ်မှတ်ထားပြီးအရေးယူမယ်လို့စတင်ပြောကြားလာပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်ကပရစ်ကတ်တီမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်အစိုးရကအရေးဝင်သတ်မှတ်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ရရှိထားတဲ့အချက်အလက်တွေအရ ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်လာရောက်ကြောင်းထင်ရှားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ကြေညာချက်မှာဖော်ပြထားတာပါ။လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူဖို့အရေးကြီးကြောင်းနဲ့ရခိုင်ရေးဖြစ်ရှင်းရမှာကုလသမဂ္ဂလူညွန်ရေးကောင်စီနဲ့ထွေထွေညီလာခံတတိယကော်မတီတို့ရဲ့စာအုပ်ချက်တွေကိုအမေရိကန်ကအားပေးကြောင်းလည်းကြေညာချက်မှာပြောဆိုထားတာ
ပါ။အဲဒါကတော့ဝန်ကြီးတေလာဆင်ရဲ့ကြေညာချက်ကိုကျွန်တော် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဒီလိုရခိုင်ပြည်သားနဲ့နှစ်ပန်းလုံနေရတာဟာငကူကမှအခက်အခဲမျိုးစုံနဲ့ရှင်တွန်းနိုင်ဖြစ်နေတဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းပဲနှေးကွေးစေခဲ့ပါတယ်။တခါ2019ခုနှစ်မြန်မာနိုင်ငံသားဆက်ဆံရေးကိုကြည့်မယ်ဆိုရင်လေအဲ့ဒီရခိုင်ပြည်နယ်အရေးကြောင့်ပဲအမေရိကန်အပါအဝင်အနောက်တိုင်းတွေနဲ့နည်းနည်းကင်းကွာပြီးအင်းနီချင်းတရုတ်နိုင်ငံနဲ့ပုံမူရင်းနှီးစရာဖြစ်လာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်နည်းငယ်ကတိုးတက်မှုရှိလာခဲ့တဲ့ဆိုတော့သတင်းလွတ်လပ်ခွင့်အခြေအနေဟာလည်းပဲ2019အတွင်းသတင်းနောက်တချို့ဖန်ဆီးအရေးယူရာခံရအရေးကြောင့်ပြန်လည်ကြဆင်းသွားခဲ့တာတွေ့ရပါတယ်။သောရရှိမခင်ဗျာအလုံးချုပ်ကြည့်မယ်ဆိုရင်2019ဟာမြန်မာဒီမိုကရေစီခရီးအတွက်အင်မတန်ကြီးမားတဲ့စင်ခေါ်မှုအခက်အခဲနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်တဲ့အပြင်ဘာသာရေးလူမျိုးရေးအစွန်းရောက်လူရက်တွေဟာနိုင်ငံပုံရိပ်ကိုထိခိုက်စေုံသာမကနိုင်ငံတကာနဲ့တကယ်တမ်းပပင်းတို့ရင်ဆိုင်ရတဲ့အခါမှာဆုံနိုင်စင်နိုင်တဲ့လူရက်တွေပါလားဆိုတာသင်ခန်းစာယူရမယ့်နှစ်ဖြစ်တယ်လို့လည်းယူဆမိကြပါခင်ဗျာကျေးဇူးတင်ပါတယ
်ဒါကတော့ဥကျော်စန်တာတင်ဆက်တဲ့မြမရေးတုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာစီစဉ်ကိုထုတ်လွှင့်ပေးပါမယ်ဖူဘရိုက်ပညာတင်စုနဲ့နယူးယောက်ပြည်နယ်ဆာယာကျူးစတက်ကတူမှာအုပ်ချုပ်ရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့ကိုအောင်နေမွန်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်။ကျွန်တော်ဒီနေ့ပြောချင်တာကအဂတိလိုက်ဆောင်မှုကိုလုံးဝတိမခံတင်ဘူးဆိုတော့ကျွန်တော်ရဲ့ယုံကြည်ချက်ကိုကျွန်တော်ပြောချင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံအနေထားမှာဆိုလို့ရှိရင် ဌာနတိုင်းအစင်တိုင်းပေါ့နော်ဒေသတိုင်းမှာလို့အကျင့်ပြချဆောင်မှုတွေလက်ပြီးလက်ရမှုတွေကကြေကြေဝုန်းဝုန်းကိုတွေ့နေရတယ်ပေါ့နော်မြန်မာနိုင်ငံကဆိုလို့ရှိရင်ဒီတကမ္ဘာလုံးမှာဒီအကျင့်ပြချဆောင်မှုနဲ့ပတ်သက်ပြီးတော့မှဒီ Transparency International ကလုပ်ထားတဲ့အထက်မှာဆို139နေရာလောက်တိကိုကျွန်တော်ရောက်နေအရှိတောင်အောင်ရှောက်မှာဆိုလို့ရှိရင်ဗီယက်နမ်ပြီးလို့ရှိရင်အာဂလိစာမှုအဆိုးဆုံးနိုင်ငံဖြစ်နေတယ်ပေါ့ဗျာအဲ့တော့ဟိုလော်တီတောင်ဖြစ်လဲဆိုလို့ချင်းကျွန်တော်တခါတုန်းကကျွန်တော်တို့ယူရမှာပေါ့ညာဒီရဲစခန်းမှာသွားပြီးတော့ဒီထောက်ခံတာသွားတောင်းတယ်ပေါ့အဲ့တော့ပုံမှန်အဖြစ်သူတို့ကဘေးနားမှာနေပြီးတော့အလူခံပုံးလို့ပုံစံမျိုးခြားထားနေရတယ်ရှိရသူတို့ကထောက်ခံတာပြေးလိုက်ရတဲ့အတွက်ကြောင့်မလို့သူတို့တစ်ဖက်ကငွေလိုချင်တယ်ပေါ့နော်ဒါ2000ပဲဖြစ်ဖြစ်3000ပဲဖြစ်5000ပဲဖြစ်သူတို့လိုချင်တယ်လက်ဖက်ရဖို့လို့ပုံစံမျိုးပေါ့ဗျာအဲ့တော့ကျွန်တော်စဉ်းစားတာကတော့ကိုယ်နှစ်နှစ်လာလာစောင့်ထိုင်းလာတဲ့ဒီကိုချင်းတရားကိုပေါ့နော်ဒီရဲစခန်းကထောက်ခံချက်ပေးဖို့အတွက်ကျွန်တော်ပတ်စံ2000နဲ့သွားဝယ်တယ်လို့ဖြစ်နေပေါ့နော်ကျွန်တော်မှကိုချင်းတရားမရှိတဲ့အတွက်ကြောင့်မို့သွားဝယ်သူလို့ခံစားရတယ်အဲ့တော့ကျွန်တော်မပေးဘူးပေါ့နော်အဲ့လိုပုံစံမျိုးတွေရှိတယ်နောက်ပြီးတော့ဟို contract လုပ်ငန်းတွေဆိုလို့ရှိရင်ဒါ3000ဘို့လောက်ကိုဒါဟိုရအောင်အတွက်ဒါ3150ပေါ့နော်ဒါတက်ဆိုင်သူကိုသွားပေးရတာလို့ကျွန်တော်ကြားဘူးတယ်ဗျအာကြုံလဲကြုံဘူးတယ်ပေါ့နော်နောက်ပြီးတော့တရားရုံးစနစ်တွေပေါ့ဗျအထူးသဖြင့်ဒီလူတွေကတရားမျှတရေးအတွက်တရားရုံးကိုတောင်းကြတယ်ပေါ့နော်ဒီဒါပေမဲ့ခက်တာကတရားမျှတရေးကိုဆောင်ရွက်ပေးတဲ့အဖွဲ့အစည်းကိုယ်တိုင်ကကိုတကယ်ကိုအကျင့်ပြခြားစားနေတယ်အာလက်ပီလက်ယူမှုတွေတကယ်ကိုချက်ချင်းဝုန်းဝုန်းပေါ့နော်ဒါလက်ပီလက်ယူမှုလုံးဝမတွေ့သင့်တဲ့နေရာမှာအများဆုံးတွေ့နေရတဲ့အနေဒါလေးကျွန်တော်တို့စိတ်မကောင်းစားပဲကြုံရတယ်ပေါ့နော်အဲ့တော့ဒီကျွန်တော်တို့ဒီဟောင်ကောင်တို့လိုပေါ့ဗျာဒီဟိုအာရှမှာနေပြီးတော့မှအကောင့်နဲ့အာလက်ပီလက်ယူမှုအားနေတဲ့နိုင်ငံတွေမှာဆိုလို့ရှိရင်သူတို့ကဒီလက်ပီလက်ယူမှုတိုက်ဖျက်ရေးလုပ်တဲ့နေရာမှာတကယ်လက်ပီလက်ယူတာတို့ဒီအကျင့်ပြချစားတာတို့လုံးဝသီးမခံပဲနဲ့ကျွန်တော်တွေ့ရင်တွေ့တယ်လို့သူတို့အနေနဲ့ဒီအာပေါ့နော်ဒီမျက်နှာမလိုက်ပဲအာကျွန်တော်တို့အပြစ်ပေးတယ်အရေးယူတယ်အဲ့လိုမျိုးတွေလှုပ်လိုက်တဲ့အတွက်ကြောင့်မလို့နောက်ပြီးတော့ဒီ architecture မှတိုက်ဖြည့်ရေးအဖွဲ့တွေကိုလည်းသူတို့ကဒီတင်းတော်တဲ့အာဏာတွေအထားတယ်ပေါ့နော်ဒီရဲတွေကိုလည်းသူတို့ကအရေးယူလို့ရတဲ့အနေထားတွေလှုပ်ထားတဲ့ခါကျတော့ဟိုအမှန်တကယ်ဟို architecture မှရော့ကျသွားတယ်ဒီသူတို့ရဲ့အဆင်ကတကွာလုံးမှတက်လာတဲ့ဟာမျိုးတွေကျွန်တော်တို့ကြားရတယ်ပေါ့နော်အဲ့တော့ကျွန်တော်ပြီးတော့ဒီဟိုကဒီအနောက်တိုင်းကနေပြီးတော့ကျွန်တော်တရားသူကြီးတချို့နဲ့ကျွန်တော်အလုပ်လုပ်ဘူးလေပေါ့ဗျာသူတို့ရဲ့ဒီသိစိတ်မာရောမသိစိတ်တဲ့မာရောဘလို့ဖြစ်နေလဲဆိုလို့ရှင်ဒီအချင်းပြချစားမှုဆိုတာငါတို့နဲ့လုံးဝဆန့်ကျင်ဘက်ဖြစ်တယ်လုံးဝလုပ်လို့မရဘူးဆိုတာဟာသူတို့ရဲ့စိတ်ထဲမှာကိန်းအောင်းနေပေါ့နော် mindset ထဲမှာအဲ့လိုပုံစံမျိုးကိုကျွန်တော်အရင်သဘောကျတယ်ပေါ့ဗျာအဲ့တော့ဒီကျွန်တော်တိကပြောချင်တာကတော့ဒီမြန်မာနိုင်ငံမှာလည်းကျွန်တော်တို့ဒီ architecture မှုအရေးတကြီးနဲ့တိုက်ဖျက်ဖို့လိုနေတယ်ဒီနိုင်ငံတော်ရဲ့ပတ်စံတွေငွေတွေဘတ်ဂျက်တွေပန်းနာတွေအကုန်လုံးကဒါလုံးဝဒီလေလွတ်နေပုံတော့လေလွတ်နေဖြစ်နေတယ်ဟိုဆုံးရှုံးနေရတယ်ပေါ့ဗျာနေပေါ့များနောက်ပြီးလူတွေအကျဉ်းစားတွေဒါပျက်စီးလာတယ်အဲ့ဒါတွေကိုတိုက်ဖျက်ဖို့အတွက်လုံးဝတိမခံတဲ့မူဝါဒတွေပေါ့နော်ဒီအကျဉ်းပြချစားမှုတွေကိုလုံးဝတိမခံတဲ့မူဝါဒတွေကိုချပြီးတော့လုပ်ဖို့လိုအပ်တယ်လို့ကျွန်တော်လည်းယုံကြည်တယ်ဗျာအဲနောက်ဆုံးကတော့ကျွန်တော်ဒီပြောနေတာကတော့ဒီအကျင့်ပြခြားစားမှုဟာဟိုဘောနော်ဒီယုံစရာကောင်းတဲ့သဘောတရားတစ်ခုပါလားဆိုပြီးတော့မှဌာနတိုင်းနေရာတိုင်းဒေသတိုင်းမှာလူတွေရဲ့စိတ်ထဲမှာစွဲသွားအောင်ထိကျွန်တော်တို့လှုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကြည့်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့အမေရိကန်ပြည်ထောင်စုမှအုပ်ချုပ်ရေးဆိုင်ရာမဟာဘွဲ့တက်နေတဲ့ကုအောင်နေမွန်းရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှိမှာနော်။ယူကရိန်းနိုင်ငံအရှေ့ဘက်ချမ်းမှာအကြမ်းဖက်မှုတွေတိုးပွားလာနေသလိုဆိုရလာတဲ့လူသားချင်းစာနာမှုအခြေအနေတွေကြောင့် American ပြည်ထောင်စုကလွန်စွာမှစိုးရိမ်မှုတိုးပွားနေပါတယ်။ရုရှားဥဆောင်တဲ့တပ်တွေကဒီဇင်ဘာလ18ရက်နေ့မှာနာဗာလိုဟန်စကီမြို့ကိုလက်နက်ကြီးတွေစင်တင် Great အမြောက်တွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အရသား10ဦးဒဏ်ရာရရှိသွားပြီးဒါစင်နဲ့ချီတဲ့လူနေအိမ်တွေစာတင်ကျောင်းနဲ့ကစားကွင်းတွေပျက်စီးသွားပါတယ်။အဲ့ဒီရုရှားဥဆောင်တဲ့တပ်ဟာစံပူဇုံရှိရာဒိုနက်စကီမြို့ကကလိုရင်းအစိတ်တငွေတည်ယူတဲ့ပိုက်လိုင်းစနစ်နဲ့ရေသန့်စက်ရုံတစ်ဝိုက်ကိုတိုက်ခိုက်မှုတွေပြန်ဆခဲ့ပါတယ်။ဒါဟာအလွန်အန္တရာယ်များတဲ့လုပ်ရဖြစ်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရ ဟေတနူဝတ်ကသတိပေးလိုက်ပြီးအကယ်၍လူနေရပ်ကွက်နဲ့နီးတဲ့အဲ့ဒီဒေသမှာဒီပိုင်လိုင်းတွေပေါက်ကွဲသွားခဲ့ရင်အကြီးအကျယ်ဒေဂျီပျက်စီးမှုတွေဖြစ်နိုင်ကြောင်းသူကပြောပါတယ်။အဆိုပါရေတန်းဆက်ယုံနဲ့သူနာကကုတ်အချိုရီဆက်ယုံတို့ဟာအဲ့ဒီဒေသကလူပေါင်း3သိန်းခွဲလောက်ကိုတောက်ရီတန်းလျှက်စစ်တအားနဲ့နေအိမ်တဲအပူပေးရေးစနစ်တွေအတွက်ကူညီနေတာပါ။ဆောင်ရင်းကာလမှာတောက်ရီပြတ်တောက်တာမျိုးနဲ့အနှွေးတမရခဲ့ရင်သီဆုံးမှုကဆူဆူဝါးဝါဖြစ်တတ်ကြောင်းမစ်နူဝတ်ကပြောပါတယ်။ဒါကြောင့်အဲ့ဒီရေတန့်စင်ုံတဝိုက်မှာတိုးချက်နေရာခြားထားတဲ့ရုရှားဥဆောင်တပ်တွေချက်ချင်းပြန်ဆုတ်ပေးဖို့မစ်နူဝတ်ကတောင်းဆိုလိုက်သလိုမစ်အပြစ်ရသဘောတူစာချုပ်ကိုလေးစားလိုက်နာတဲ့အနေနဲ့ယူကရိန်းအရသားနေထိုင်ရာဒေသတဝိုက်အမြောက်ဒုံးကျည်တွေနဲ့တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့လဲတိုက်တွန်းလိုက်ပါတယ်။ယူကရိန်းအရှိချမ်းမှာဖြစ်ပေါ်နေတဲ့လူသားချင်းစာနာမှုအခြေအနေဟာ၃နှစ်ကြာကာလအတွင်းယိုယွင်းလာနေပြီးအဆိုးဝါးဆုံးအဆင့်ကိုရောက်နေပါတယ်။ Donbass ဒေသကပြည်သူတသန်းကျော်ဟာလည်းအစာရေစာပြတ်လတ်မှုကြုံနေရသလိုအရသာတည်ဆုံမှုဟာလွန်ခဲ့တဲ့နှစ်ချက်ဆိုင်ရင်တိတိသာသာတိုးလာနေပါတယ်။ဒါကြောင့်ရုရှားတပ်တွေကိုယူကရိန်းအရှိဘက်ခြမ်းကနေပြန်ဆုတ်ပေးဖို့နဲ့ယူကရိန်းပိုင်နယ်ထက်မှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပောင်းဝင်တိုက်ခိုက်မှုတွေအားလုံးကိုအဆုံးသတ်ပေးဖို့မစ်နူဝါကတောင်းဆိုလိုက်ပြီးကုလသမဂ္ဂတပ်တွေနေရာခြားရာရေးသဘောတူဖို့ကိုတိုက်တွန်းလိုက်ပါတယ်။မစ်သဘောတူစာချုပ်ကိုအပြည့်အဝအခေါင်ထည်ပေါ်သွားဖို့နဲ့ယူကရိန်းအရှိချမ်းမှာရေရှည်အာမခံချက်ရှိမဲ့ငြိမ်းချမ်းရေးဖြစ်လာအောင်လို့အမေရိကန်ကဆက်လက်အခေါင်ထည်ပေါ်သွားမှာပါ။ဒါပေမဲ့လည်းမကြသေးခင်ကအမေရိကန်နိုင်ငံရဲ့ဝန်ကြီးတေလာဆန်ဩစတြီးယားနိုင်ငံဗီယက်နာမ်မြို့မှာပြောခဲ့တဲ့စကားထဲမှာတော့ဒီအကြမ်းဖက်မှုတွေဖြစ်ရတဲ့ဇင်းမြစ်ကိုကျွန်တော်တို့ရှင်းရှင်းလင်းလင်းသိဖို့လိုပါတယ်ယူကရိန်းအစိုးရကိုဆန့်ကျင်နေတဲ့တပ်ဘက်ကဝင်တိုက်နေတာတွေလက်နက်ထောက်ပံ့ပေးနေတာတွေသင်တန်းပေးနေတာဥဆောင်မှုပေးနေတာတွေကိုရုရှားကလုံနေတာပါယူကရိန်းအရှိဘက်ချမ်းမှာအကြမ်းဖက်မှုအဆုံးသတ်သွားရေးအပအဝင်အမေရိကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုဆက်လက်ထားရှိလိုတယ်ဆိုရင်တော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရုရှားရဲ့လုပ်ရအပေါ်ပုံမှန်လင်းလင်းပြောဆိုဖို့အချိန်တန်ပြီဖြစ်ကြောင်းမစ္စတာတီလာဆန်ကသတိပေးပြောဆိုခဲ့ပါတယ်ခင
်ဗျာ။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအတိပေးအပ်ပါတယ်။ VOA အမေရိကန်တန်ကနေကြာတော်ရင်းနေမနဲ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဗီယိုမြန်မာပိုင်းကမနက်ခင်းအစီအစဉ်ဒီဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ
်ကိုရီးယားကျွမ်းဆွယ်ဒေသမှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်လာရေးအတွက်တန်တမန်နီးလန်းနဲ့ဆက်ပြီးအပြေရှားသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့သဘောတူညီခဲ့ကြပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုအင်ကာနေကဝန်ကြီးနှစ်ဦးတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပြီးမြောက်ကိုရီးယားကနျူကလ িয়ার အင်အားကြီးနိုင်ငံတစ်နိုင်ငံနေနဲ့အမေရိကန်ကရုရှားကပါလက်ခံမှာမဟုတ်ကြောင်းအလေးထားပြောကြားခဲ့ကြတာပါရုရှားနိုင်ငံ Saint Petersburg မြို့ကစူပါမားကတ်တွေမှာလက်လုတ်ဘုံတစ်လုံးပောက်ကွဲခဲ့တဲ့အတွက်လူ10ဦးဒဏ်ရာပြီးဆေးရုံပို့ပေးရပါတယ်။လက်လုတ်ဖောက်ခွဲပစ္စည်းကြောင့်အခုလိုပောက်ကွဲရတာဖြစ်ကြောင်းအဲ့ဒီပောက်ကွဲမှုရဲ့အရှိန်ဟာ TNT ရန်အား200ဂရမ်နဲ့ညီမျှတဲ့အသက်အန္တရာယ်ကိုပါထိခိုက်စေနိုင်တဲ့အပိုင်းစာတွေပါဝင်တယ်လို့ရုရှားစုံစမ်းရေးကော်မတီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးအတွင်းဝင် M Sahidu Hikka ရိုဟင်ဂျာတွေနေရာပြန်ပို့ရေးကိစ္စကိုလမ်းမဲ့ကျက်တပရင်းနေ NFT အမျိုးသားတပ်ဖွဲ့ရဲ့18ကြိမ်မြောက်ဆွေးနွေးပွဲမှာအသေးစိတ်ဆွေးနွေးဖို့ရှိပြီးပထမဆုံးပြန်ပြီးပို့မယ်အတုတ်တွေပြုစုထားတဲ့ဆင်းဟာလူသသိန်းရှိမယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည် 8 သိန်းခွဲကိုရီးယားချက်လက်တွေနဲ့တကွအမီးဆင်းကိုပြုစုထားပြီးဖြစ်ပြီးအဲ့ထက်က1သိန်းကိုပထမအတုတ်အနေနဲ့ပေးရမှာဖြစ်ကြောင်းပြောကြားခဲ့တာပါ။မြန်မာနဲ့တရုတ်နိုင်ငံကလက်နက်ကင်ရဲတပ်ဖွဲ့ကိုကွန်မြူနစ်ပါတီရဲ့လက်နက်ကင်တပ်ဖွဲ့ကမကြခင်မှာပဲပြောင်းလဲထိန်းချုပ်တော်မှာမယ်ဖြစ်ကြောင်းတရုတ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်
။တိတန်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကမ္ဘာအနှံ့ကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ဆက်မှုပြပါခင်ဗျာ။
This program has come to you from the Voice of America, Washington.